Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှိများရှင်လန်းချမ်းမြေကြပါစေ UAE မြန်မာပိုင်းရဲ့2018ခုနှစ်ဩဂုတ်လ2ရက်ကျန်းသာပတေးနေ့နံနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 40 50တိကဓာတ်ရိုက်စတင်ထုတ်လွှင့်ပေးနေပါပြီ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်ခင်ဗျာကျွန်တော်ဆက်မွေးပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုဒေါက်ခင်မျိုးသွင်းနဲ့ကျွန်တော်ကြိုကြော်သိမ်းပြောပြမှာပါဒီကောက်ပေါ်မှာရုရှားဝင်နှောက်တဲ့ကိစ္စဆူဆန်းစစ်ဆေးမှုကိုရပ်တင်တယ်လို့သမ္မတထရမ့်ကပြောတာဟာအမိန့်မဟုတ်ပဲထင်မြင်ယူဆချက်သာဖြစ်တယ်လို့အင်ဗျူရောကပြောပါတယ်အမေရိကန်ကာကွယ်ရေးသုံးစီဆိုင်ရာဥပဒေမူကြမ်းထဲမှာမြန်မာနိုင်ငံပေါ်ချမှတ်မဲ့ဒဏ်ခတ်အရေးယူမှုဆိုင်ရာပြဋ္ဌာန်းချက်တွေမပါတော့တဲ့ပေါ်ဒီမိုကရက်ထိတန်းခေါင်းဆောင်သူကဝေဖန်ပြောဆိုပါတယ်ကနေဒါဝင်းနီပက်လူခွင့်ရေးပြတဲ့မှာဆိတ်ဆွဲထားတဲ့ဒေါက်ဆန်းစုကြည်ရုပ်ပုံကိုဖယ်ရှားတော့မယ်လို့ကနေဒါကလာတဲ့သတင်းတွေမှာဖော်ပြကြပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီခင်ဗျာ။အဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းတွေတွေထဲမှာဆိုရင်တော့ဩဂုတ်လကုန်ပိုင်းကုလသမဂ္ဂမှာကျင်းပမယ့်မြန်မာအရေးတကပိတ်ဆွေးနွေးပွဲပြုလုပ်ချိန်မှာအလှည့်ကျဥက္ကဋ္ဌတာဝန်ယူရမယ့်ဗြိတိန်တန်မကြီးက
The first one we hope to do is an open briefing on the afternoon of 28th of August on Myanmar Burma this is one
year တော်ဗြိတိန်နိုင်ငံတာမတီကာရီယန်စပီယက်ပြောဆိုချက်ဖြစ်ပါတယ်တရင်လော်ကိုတင်ဆက်တဲ့ခါမှာအပြည့်စုံကိုနားဆင်ကြရပါမယ်အဲ့ဒါအပြင်ဩဂုတ်လ28ရက်နေ့လုံခြုံရေးကောင်စီမှကျင်းပမဲ့တကယ်ဝေးဆွေးနွေးပွဲမှာရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေတိုးတက်မှုတွေကိုမြန်မာအစိုးရဘက်ကတင်ပြဖို့စီစဉ်ထားတဲ့အခြေအနေမြန်မာနိုင်ငံမှာမုတ်တုံမိုးကြောင့်ရေပိတ်တဲ့ပြည်သူတွေကိုကဲဆဲကူညီနိုင်မှုအတွက်ကုလသမဂ္ဂအဖွဲ့အစည်းတွေကမြန်မာဆွေရနဲ့အနီးကပ်ပူးပေါင်းဆောင်ရွက်မှုရှိပြုလုပ်နေတယ်ဆိုတဲ့အကြောင်းအဆရှိတဲ့သတင်းစာအုပ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။နောက်ထပ်အပတ်စဉ်ကဏ္ဍတွေအဖြစ်ဦးကျော်စန္ဒာရဲ့မြမအရေးတုံးသက်ချက်သူယုံကြည်ရာစတဲ့အစီအစဉ်တွေကိုလည်းထုတ်လွှင့်ပေးမှာပါ။အခုတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာကြပါလိမ့်မယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရန့်မင်းနေနဲ့သူအနိုင်ရတဲ့2016သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်တဲ့ပေါ်ရာဇဝေကြောင့်စုံစမ်းစစ်ဆေးမှုလုပ်နေတာကိုနှောက်ယှက်တားဆီးနေတာမဟုတ်ဘဲပြန်ခြေပနေတာသာဖြစ်တယ်လို့သမ္မတရင်ပြည်တော်ပြောခွင့်ရဆာရာဟဂဘီဆန်ဒါစ်ကပြောပါတယ်အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုကိုအဆုံးသတ်ဖို့အခုချိန်ထိပြောထားပြီးသမျှသမ္မတထရန့်မင်းအပြင်းထန်ဆုံးတောင်းဆိုချက်ထွက်လာပြီးနိုင်ပိုင်းကြာမှလုပ်တဲ့ဗူဒူးနေအင်ပြူတော်သတင်းစာရှင်းလင်းပွဲတွင်ပြောခွင့်ရဆန်ဒါစ်ကအဲ့လိုပြောသွားတာပါသူရဲ့မဲဆွေစီယုံရဲ့အဖွဲ့နဲ့ရုရှားအကြအဆက်အဆက်ကိုစုံစမ်းစစ်ဆေးနေတဲ့ရောဘတ်မူလာရဲ့ဆလိလကြစုံစမ်းစစ်ဆေးမှုဟာတိတ်ကိုဆိုးရွားတဲ့အခြေအနေတစ်ခုဖြစ်တဲ့ရှင်နေချုပ် Jeff Sessions အနေနဲ့ကျွန်တော်တို့နိုင်ငံကိုနောက်ထပ်ဆွန့်ထိမှုဆက်ပြီးမဖြစ်ခင်ဒီလုံခြံဖန်တီးထားတဲ့တရားခံရှာစုံစမ်းစစ်ဆေးမှုကိုအဆုံးသတ်တင်တယ်လို့သမ္မတထရမ့်က Twitter မှာရေးပါတယ်။သမ္မတထရမ့်ရဲ့အဲ့ဒီ tweet ဟာသူတည်ထားသမျှတော့အမိတ်မဟုတ်ပဲသမ္မတရဲ့ထင်မြင်ယူဆချက်သာဖြစ်တယ်လို့ပြောခွင့်ရ Sanders ကပြောပါတယ်။ဒီစုံစမ်းစစ်ဆေးမှုကိုရပ်ပစ်ဖို့တရားရေးဌာနထိတ်တန့်တာဝန်ရှိသူတွေကိုသမ္မတထရမ့်ကတရားဝင်ညွှန်ကြားထားတာမရှိဘူးလို့လည်းပြောပါတယ
်။ American dollar billion 200တန်မှုရှိတဲ့တရုတ်ကုန်ပစ္စည်းတွေပေါ်မှာအခွန်100ရာခိုင်နှုန်းကနေ25ရာခိုင်နှုန်းတိုးပြီးကောက်ခံဖို့အတွက်သမ္မတ Donald Trump အစိုးရစဉ်းစားနေတယ်လို့အစိုးရအဖွဲ့အကြီးအကဲတာဝန်ရှိသူတွေကဗုဒ္ဓဖူးနေမှာပြောပါတယ်။ကုန်သွယ်ရေးဆိုင်ရာဆွေးနွေးပွဲတွေပြန်ပြီးစနိုင်မလားဆိုတဲ့စမ်းစစ်မှုတွေပြောဆိုမှုတွေနှစ်နိုင်ငံကြားရှိနေချိန်မှာပဲအခုလိုပြောလာတာပါ။တရုတ်နိုင်ငံအနေနဲ့သူတို့ရဲ့လုပ်ရည်တွေပြောင်းလဲလာအောင်အားပေးတဲ့အနေနဲ့မှန်ကန်တဲ့လှုပ်ဆောင်ချက်တွေချမှတ်ရေးကြိုးပမ်းမှုတစ်စိတ်တစ်ပိုင်းအနေနဲ့အခွန်ပိုးပြီးချရေးကိစ္စကိုစမ်းစစ်ဖို့ American ကုန်သွယ်ရေးအထူးကိုယ်စားလှယ် Robert Lighthizer ကိုသမ္မတ Trump ကညွှန်ကြားထားတယ်လို့သတင်းတောက်တွေကိုပြောဆိုပွဲတစ်ခုမှာတာဝန်ရှိသူတွေကပြောပါတယ်။တရုတ်ကလာတဲ့တလာဗီယာငါးတွေကစပြီးပရိဘောဂါတွေလျှက်စင်မီဆန်ရထုတ်ကုန်တွေအထိပါဝင်တဲ့ဒေါ်လာဘီလျံ200ဘူးကုန်ပစ္စည်းတွေပေါ်မှာအခွန်တိုးခေါက်ရေးကိစ္စမှာအခုလိုပြောင်းလဲဖြစ်လာတဲ့အတွက်ဒီကိစ္စပေါ်လူလူရဲ့ထင်မြင်ယူဆချက်ပေးဖို့အရင်ဩဂုတ်လ30ကိုနောက်ဆုံးရက်ထားသတ်မှတ်ထားရကနေအခုစက်တင်ဘာ5ရက်နေ့ပြောင်းပြီးတော့ရက်တိုးသတ်မှတ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။
ဇင်ဘာဝေသမ္မတရွေးကောက်ပွဲရလဒ်တွေကိုထုတ်ပြန်ပေးဖို့တောင်းဆိုကြတဲ့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားဘူဒူးနေကဟာရရဲမြို့တော်မှာရုံးဝင်းစံခတ်ဖြစ်ပြီးရဲတပ်ဖွဲ့ကပြစ်ခတ်တာကြောင့်လူ2ယောက်သေဆုံးသွားပါတယ်။အရိအတိယုံဖြစ်ပြီးတဲ့နောက်ဟာရရဲမြို့တော်မှာအေဂျင့်တည်ငြိမ်မှုကိုကူညီထိန်းသိမ်းပေးဖို့စစ်တပ်အကူအညီကိုတောင်းလို့ရတဲ့ဥပဒေကိုသုံးပြီးရဲတပ်ဖွဲ့ကတရားဝင်အကူအညီတောင်းထားပါတယ်။ဒီချိန်ထဲမှာပဲတနင်္လာနေ့ကဇင်ဘာတဲ့သမ္မတရွေးကောက်ပွဲမဲရလဒ်တွေကိုဇင်ဘာဝေနိုင်ငံသားတွေစောင့်ဆိုင်းနေကြပါတယ်။အဲ့ဒီရွေးကောက်ပွဲဟာဇင်ဘာဝေနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်လာတဲ့ရော့ဘတ်မူဂါဘီ38နှစ်တွင်ပထမအဦးဆုံးမှာပါတဲ့ရွေးကောက်ပွဲပါ။အတိုက်ခံတွေကတော့သူတို့ရဲ့ခေါင်းဆောင်နယ်ဆန်ချာမီဆာကလက်ရှိသမ္မတအမဆန်မနန်ဂါကွာကိုအနိုင်ရတယ်လို့အခိုင်အမာပြောနေကြပါတယ်။ဇင်ဘာဝေရွေးကောက်ပွဲကော်မရှင်ရဲ့အပြင်ဘက်မှာဗိုလ်ဒူးနေကလူ150လောက်အစုဝေးဆန္ဒပြပါတယ်။ရဲတပ်ဖွဲ့ကမိသက်ပိုက်တွေမျက်ရည်ရုံပုံးတွေနဲ့ဆန္ဒပြသူတွေကိုနှိမ်နှင်းဖြိုခွဲပါတယ်။ စနပြသူတွေကရဲတပ်ဖွဲ့ဝင်တွေကိုကြောက်ခဲတွေနဲ့ပေါက်ပြီးလမ်းပေါ်မှာမီးရှို့ကြပါတယ်။အဲဒီနောက်စစ်တပ်တင်တန်ကြက်ကကား၅စီးနဲ့စစ်တပ်ရောက်လာပြီးလမ်းတွေပေါ်မှာကင်းလှည့်သွားလာတာကို VOA ကတွေ့ခဲ့ရတယ်လို့အဝေးကလာတဲ့တနတ်တန်တွေကိုလည်းကြားရပါတယ်
။မြန်မာနိုင်ငံရခိုင်ပြည်နယ်ကရွန်ဂျာအချက်အသေးမြောက်ကိုရီးယားအရေးနဲ့တောင်တုပ်ပင်လယ်အရေးစိုက်ဘာလုံခြုံရေးဆိုင်ရာပအဝင်တခြားကိစ္စရပ်တွေကိုဆွေးနွေးပြောဆိုဖို့ရှိတဲ့အရှိတောင်အာရှဒေသခီးစဉ်အတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာဗုဒ္ဓဘူးနေမနဲ့အစောပိုင်းမှာဝါရှင်တန်ဒီစီကနေစတင်ထွက်ခွာပါပြီ။လက်ရှိအာဆီယံအဖွဲ့အလှည့်ကျဥက္ကဋ္ဌစင်ကာပူနိုင်ငံကအင်ရှင်ဖြစ်တဲ့လက်ခံကျင်းပမယ်။အရှိအာရှထိပ်သီးအစည်းအဝေးနဲ့အာဆီယံဒေသဆိုင်ရာဖိုရမ် ARF အစည်းအဝေးတွေကိုဝန်ကြီးပွန်ပီယိုတက်ရောက်မှာပါ။အခုခီးစဉ်တွင်လွတ်လပ်ပွင့်လင်းတဲ့ Indo-Pacific ဒေသဆိုတဲ့သမ္မတထရမ့်အစိုးရရဲ့မျှော်မှန်းချက်အမြင်ကိုလည်းဝန်ကြီးပွန်ပီယိုကပြောဆိုဆွေးနွေးဖို့ရှိပါတယ်။အရှေ့အာရှထိပ်သီးအစည်းအဝေးမှာမြန်မာပါဝင်ဖွဲ့ဝင်နိုင်ငံပေါင်း18နိုင်ငံကတာဝန်ရှိသူတွေတက်ရောက်မှာဖြစ်ပြီး ARF အစည်းအဝေးမှာတော့မြန်မာပါဝင်ဖွဲ့ဝင်နိုင်ငံပေါင်း28နိုင်ငံကတာဝန်ရှိသူတွေတက်ရောက်ကြမှာပါ။ဝန်ကြီးပေါင်ပြိုရဲ့အခုခီးစဉ်မတိုင်ခင်ရက်ပိုင်းတွေမှာမြောက်ကိုရီးယားဒုံးကျည်ဆန်းသက်တဲ့နေရာတွေမှာလှုပ်ရှားမှုတွေရှိနေတာကြောင့် American ပြည်ထောင်စုအရှိတ်ဘက်ကင်မရန်ထီရောက်အောင်ပြစ်ခတ်နိုင်တဲ့တိုက်ချင်းပစ်ပက်တင်းတက်ဒုံးကျည်တွေထုတ်လုပ်ဖို့မြောက်ကိုရီးယားဆက်လုပ်နေတယ်လို့ American ထောက်လိုင်းတာဝန်ရှိသူတွေကယူဆထားကြောင်း Washington Post သတင်းစာမှာရေးသားပါတယ်။ဝန်ကြီးပေါင်ပြိုကစင်ကာပူအစည်းအဝေးတက်ပြီးတဲ့နောက်မှာအင်ဒိုနီးရှားဘက်ကိုခီးဆက်မှာဖြစ်တဲ့အပြင်ဒီခီးစဉ်မှာမလေးရှားကိုလည်းတွားရောက်မှာဖြစ်ပါတယ်
။ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီအထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9483လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်
ဒီရီကနေကြာသပတေးမနေ့ဖက်သတင်းတွေကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။2019ခုနှစ်အတွက်အမေရိကန်ပြည်ထောင်စုကာကွယ်ရေးအသုံးစေဆိုင်ရာဥပဒေမူကြမ်း NDAA ထဲမှာမြန်မာနိုင်ငံပေါ်ရေးယူရေးနဲ့ဆိုင်တဲ့အပိုက်တွေပါမလာတော့ပဲခြံထားတဲ့ပေါ်အထက်လွှတ်တော်လူနည်းစုစည်းကမ်းထိန်းသိမ်းရေးခေါင်းဆောင်ဒီမိုကရက်ထက်လွှတ်တော်မတ်ရစ်ချတ်ဒါဗင်ကတောက်ကြာနေလွှတ်တော်စီဝေးတွင်ဝေဖန်ပြောဆိုရဲလို့ Washington DC အခြေစိုက် Roll Call သတင်းဌာနရဲ့သတင်းတော်မှာရေးထားပါတယ်။မြန်မာနိုင်ငံနဲ့လူမျိုးရေးပိုင်းပူးပေါင်းဆောင်မှုမလုပ်ဖို့လူအခွင့်အရေးချိုးဖောက်မှုတွေနဲ့တာဝန်ရှိတဲ့မြန်မာတာဝန်ရှိသူတွေပေါ်တန်ခတ်အရေးယူမှုတွေချမှတ်ဖို့လူနည်းစုရိုးရင်းကြတွေကိုညှဉ်းပန်းနှိစက်တပ်ဖြတ်မှုတွေဟာလူမျိုးစုနဲ့ရှင်လင်းဖယ်ရှားမှုတို့မို့လူသားစုပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုဒါမှမဟုတ်လူမျိုးတွင်းသုံးသင်ရှင်လင်းမှုမြောက်တယ်မမြောက်ဘူးဆိုတာနိုင်ငံခြားရေးဌာနကစမ်းစစ်သတ်မှတ်ဖို့စတဲ့ပြဋ္ဌာန်းချက်တွေအောက်လွှတ်တော်ဥပဒေမူကြမ်းထဲမှာပါဝင်တယ်လို့မစ္စတာဒါဗင်ကပြောပါတယ်။မစ္စတာဒါဗင်ပြောတော်တဲ့အထက်မှာပါတဲ့ရိုးရင်းကြဆိုတဲ့အသုံးအနှုန်းကိုမြန်မာအစိုးရကတော့အတိမတ်မပြုပါဘူး။အထက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များကြီးရာကော်မတီဥက္ကဋ္ဌဂျွန်မက်ဂိန်းနဲ့အထက်လွှတ်တော်မှဘန်ဂျမင်ကာတင်တို့ပူးတွဲရေးသားတဲ့အလားတူဥပဒေမူကြမ်းတစ်ရပ်ကိုလည်းအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကအတည်ပြုထားတာပါ။အထက်လွှတ်တော်လူများစုခေါင်းဆောင်မစ်မကွန်တို့ကြောင့်အောက်လွှတ်တော်မူကြမ်းတဲ့ကပြဋ္ဌာန်းချက်တွေဆက်ပြီးပါမလာတော့တဲ့သဘောမျိုးမစ္စတာဒါဗင်ကရည်ညွှန်းပြောဆိုပါတယ်။မစ္စတာဒါဗင်လွှတ်တော်မှာစကားပြောပြီးတဲ့နောက်အောက်လွှတ်တော်လက်ထောက်သူက NDAA ထဲမှာမြန်မာနိုင်ငံပေါ်တန်ခတ်အရေးယူမှုတွေမပါရဘူးဆိုတာအထက်လွှတ်တော်လူများစုခေါင်းဆောင်ကအခိုင်အမာပြောထားပါတယ်လို့ Roll Call သတင်းဌာနကအတည်ပြုပြောဆိုပါတယ်။
ရခိုင်ပြည်နယ်ကနေအင်းဒီဂျင်ဘင်္ဂလားဒေ့ရှ်ဘက်ကိုတိုက်နေချီတဲ့ရိုဟင်ဂျာတွေထွက်ပြေးခိုလုံခဲ့တာနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှတကယ်ဖွင့်ဆွေးနွေးမှုတွေလုပ်မယ်လို့အလှည့်ကျဥက္ကဋ္ဌအဖြစ်နဲ့ဩဂုတ်လ၁ရက်နေ့မှာစတင်ပြီးတော့တာဝန်ယူတဲ့ဗြိတိန်နိုင်ငံသံမတ်ကြီးKaren PS ကဗုဒ္ဓဟူးနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးအလှည့်ကျဥက္ကဋ္ဌတာဝန်ထမ်းဆောင်ခဲ့ခြင်းအတွင်းမြန်မာရေးနဲ့ပတ်သက်ပြီးတကပိတ်ဆွေးနွေးမှုတွေလုပ်ခဲ့တာဖြစ်ပြီးအခုတကပွင့်ဆွေးနွေးမှုအောက်ကူလာ28ရက်မြန်မာရေးဆွေးနွေးပွဲကိုတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူဒရက်စ်ကိုရင်တက်ရောက်အစီရင်ခံမှာဖြစ်ပါတယ်ဒီဆွေးနွေးပွဲဟာရိုဟင်ဂျာတွေတိုင်းနဲ့ချေပြီးမြန်မာနိုင်ငံကထွက်ပြေးခဲ့တဲ့တစ်နှစ်ပြည့်တဲ့အထိမ်းအမှတ်ပြည့်ရည်စူးတဲ့ဆွေးနွေးပွဲဖြစ်တယ်လို့ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးတာဝန်ခံမှုအတိုင်းအတာနဲ့အတူရိုဟင်ဂျာတွေအတွက်နိုင်ငံသားဖြစ်ပေးတဲ့မပေးတဲ့ကိစ္စရက်ကိုလည်းထည့်သွင်းဆွေးနွေးဖို့ရှိပါတယ်။ရခိုင်ရင်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံကိုလုံခြုံရေးကောင်စီအနေနဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးတင်ဖို့အတွက်လှုံ့ဆော်မှုနဲ့ပတ်သက်ပြီးအမြဲတမ်းတရုတ်နဲ့ရုရှားတို့လိုအဖွဲ့ဝင်နိုင်ငံကုလသမဂ္ဂအဖွဲ့ဝင်အမြဲတမ်းနိုင်ငံတွေရဲ့ကန့်ကွက်မှုရှိမှတည်ကြတဲ့အတွက်အခုချိန်မှာ ICC တင်နိုင်မှုအခြေအနေမရှိသေးကြောင်းဒါပေမဲ့ဒီအချက်ကိုတော့လက်လွတ်လို့မရဘူးလို့တမ်မတ် GPS ကပြောပါတယ်လူခွင့်ရဲ့ချိုးဖောက်မှုကျူးလွန်သူတွေနဲ့ပတ်သက်ပြီးကုလသမဂ္ဂကလည်းအထောက်အထားတွေရထားတဲ့အတွက်ဒီလူတွေကိုအရေးယူတန်းခတ်မှုရှိမရှိမေးမြန်းရမှာတော့အခုထိမရှိသေးဘူးလို့လည်းတမ်မတ်ကြီးကပြောတာပါဒီကြောင့်အပြည့်စုံကိုနောက်ပိုင်းမှာစောင့်မျှော်နားဆင်နိုင်ပါတယ်
ကနေဒါနိုင်ငံဝင်းနီဖက်လူခွင့်ရပြတဲ့မှာထိဆွဲပြသထားတဲ့နိုင်ငံတော်အတမင်ငံပုတ်ကိုဒေါန်ဆန်းစုကြည်ရဲ့ရုပ်ပုံကိုဖယ်ရှားတော့မယ်လို့ပြတဲ့တာဝန်ရှိသူလူကိုကိုးကားပြီးကနေဒါသတင်းမီဒီယာတွေမှာရေးထားပါတယ်လူခွင့်ရပြတဲ့မှာလူခွင့်ရကောက်ဝဲသူများနဲ့မှတ်တိုင်များဆိုပြီးနှစ်ကာလလိုက်ဖော်ပြထားတဲ့ကြောက်ကွက်ကနေဒ တောင်ဆန်းစုကြည်ရုပ်ပုံကိုဖယ်ရှားမှာဖြစ်တယ်လို့ရရိုက်တာဝန်ရှိသူဒူးဖြစ်တဲ့အန်ဂျလာကက်စီပြောတာကိုကူကားပြီးသတင်းတွေမှာရေးထားပါတယ်။လူနည်းစုမွတ်စလင်ရိုဟင်ဂျာတွေရင်ဆိုင်နေရတဲ့ဘေးဒုက္ခအကျပ်တဲကြောင့်တောင်ဆန်းစုကြည်နဲ့ပတ်သက်ပြီးပြသထားတာတွေကိုပြရိုက်ကနေဖယ်ရှားဖို့တောင်းဆိုတာတွေရှိထားတယ်လို့သတင်းမှာရေးပါတယ်။ဒါ့အပြင်ဂုံနူးဆောင်ကနေဒါနိုင်ငံသားတွေရဲ့တပ်ပုံပြကန်းမှာတခြားလူတွေနဲ့အတူချိတ်ဆွဲထားတဲ့တောင်ဆန်းစုကြည်ရဲ့ရုပ်ပုံကြီးကိုထိုးထားတဲ့မီးတွေကိုလည်းမှိန်ချထားလိုက်ပါတယ်။အဲဒီရုပ်ပုံရှင်မှာတော့ရိုဟင်ဂျာတွေရဲ့လက်ရှိအခြေအနေနဲ့ပတ်သက်လို့ရှင်းလင်းပြောဆိုချက်တခုကိုပြသထားပါတယ်။နိုင်ငံတကာအသိုင်းအဝိုင်းကမွတ်စလင်ရိုဟင်ဂျာလို့တုံ့တုံ့ပြောဆိုသူတွေကိုမြန်မာအစိုးရကတော့ရခိုင်ပြည်နယ်ကမွတ်စလင်အသိုင်းအဝိုင်းလို့ပဲတုံ့တုံ့ပြောဆိုပါတယ်။ဒေါ်ဆန်းစုကြည်ကိုဂုံဒူးဆောင်ကနေဒါနိုင်ငံသားဖြစ်2009ခုနှစ်ကအသိအမှတ်ပြုချင်းမြင်ထားတာဖြစ်ပြီးရခိုင်ပြည်နယ်အကြက်အတဲဖြစ်လာပြီးနောက်ပိုင်းမှာတော့ဂုံဒူးဆောင်ကနေဒါနိုင်ငံသားဖြစ်ချင်းမြင်ထားတာကိုပြန်ရုပ်သိမ်းဖို့တောင်းဆိုဆန္ဒပြတာတွေရှိထားပါတယ်။
မြန်မာနိုင်ငံတဝန်းဒေသအတော်များများမှာဇူလိုင်လ9ရက်နေ့ကလေးကစတင်ဖြစ်ပေါ်တဲ့ရေကြီးမှုကြောင့်လူပေါင်း 13,800 အိုးရင်ဆန့်ခွာထွက်ပြေးနေရပြီးကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ဆိုးအောင်မဟုတ်တဲ့အဖွဲ့အစည်း NGO တွေကရေပြေးဒုက္ခဒေရီရဲ့လိုအပ်ချက်တွေကိုဆန့်စစ်လေ့လာပြီးတော့အကူအညီတွေပေးနေပါတယ်လို့ဗော်ဒူးနဲ့ကုလသမဂ္ဂရုံးချုပ်ပုံမှန်သတင်းစာရှင်းပွဲအတွင်းမှာကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရဖာရန်ဟတ်ကပြောပါတယ်ရေပြေးကြောင့်လူ12ယောက်ထက်မနည်းသေဆုံးရပြီဖြစ်တယ်လို့ဆယ်ရီကျိုးပေါင်မဲ့အန်ဒီကိုလည်းစိုးရိမ်နေရဆဲဖြစ်ပါတယ်ပဂိုကင်မောနဲ့တနင်္သာရီဒေသတွေကဆင်းနဲ့ရေထင်းကန်36ခုမှာရေရှမ်းမဲ့အလားအလာကြောင့်ဒေသခံတွေဘေးလွတ်ရာရှောင်ဖို့အတွက်တာဝန်ရှိသူတွေကအကြံပြုထားပါတယ်။ဒီတော့ဒီမှာမြန်မာနိုင်ငံပတ်ဝန်းတခြားနိုင်ငံတွေမှာသဘာဝဘေးအန္တရာယ်တွေကြောင့်ကုဘာသာကိုလောက်ကန်စားတောက်ဖို့အခြေအနေမပေးဘဲအကြက်တင်းနဲ့ရင်ဆိုင်နေရသူတွေကိုကူညီဖို့အတွက်ရန်ပုံငွေဖြစ်ဒေါ်လာ1,120အကူအညီပေးဖို့အတွက်ကုလသမဂ္ဂစာနာရေးခန်းနဲ့စိုက်ပျိုးရေးအဖွဲ့ FAO ကပေါ်တဘူးနယ်မှာပန်ကြားလိုက်ပါတယ်။အရေးပေါ်အကူအညီမရဘူးဆိုရင်Afghanistan, Syria, Sudan, Boho, Africa, Tamra, Nangan, Iran, Myanmar, ne, Sahih Data ro ma 2018 khu ne dutiya hne wa twen ngam mo khaw ma mu ne akunyi lo at chet twe po bi to la bi a chin ni re po so twa me andia shi ni ba de lo le FAO ga pyo ba de. Direct from Washington, the voice
of America, VOA. Thi tan yaw Myanmar ne nangan da ga tadin ni ko ko chot chot tain ne dokin myu tet tu ji nya twa ga ja da phit ba de.အခုတော့သတင်းလွှာတွေကိုစတင်ပြီးတော့တင်ဆက်ပေးဖို့အချိန်ရောက်လာပါပြီ။ကုလသမဂ္ဂလူမျိုးရေးကောင်စီမှအလှည့်ကျဥက္ကဋ္ဌဖြစ်ဗြိတိန်နိုင်ငံကစပြီးတော့တာဝန်ယူမဲ့ဩဂုတ်လမှာလာမယ့်28ရက်နေ့ရောက်ရင်မြန်မာနဲ့အရေးနဲ့ပတ်သက်ပြီးတော့တကက်ဖွင့်ဆွေးနွေးပွဲပြုလုပ်မှာဖြစ်ပါတယ်။ဘူရူနီကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာအလှည့်ကျဥက္ကဋ္ဌဖြစ်စတင်ပြီးတော့တာဝန်ယူမဲ့ဗြိတိန်နိုင်ငံကတာမတ်ကြီးကယ်ရင်စပီယက်စ်ကမြန်မာရေးနဲ့ပတ်သက်တဲ့ပြောကြားချက်တွေကိုဒေါခင်မျိုးတက်ကကောက်နှုတ်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ
ကုလသမဂ္ဂလုံခြုံရေးကောင်စီမှဆွီဒင်အလှည့်ကျဥက္ကဋ္ဌတာဝန်ထမ်းဆောင်ခဲ့ခြင်းအတွင်းမြန်မာရေးနဲ့ပတ်သက်ပြီးတကပိတ်ဆွေးနွေးမှုတွေလုပ်ခဲ့ပြီးတဲ့နောက်အခုဗြိတိန်အလှည့်ကျဥက္ကဋ္ဌတာဝန်ယူချိန်မှာတော့ဩဂုတ်လ28ရက်နေ့မှာတကဖွင့်ဆွေးနွေးပွဲပြုလုပ်မှာဖြစ်ကြောင်းအလှည့်ကျဥက္ကဋ္ဌအဖြစ်နဲ့ဩဂုတ်လ1ရက်နေ့မှာစတင်တာဝန်ယူတဲ့ဗြိတိန်နိုင်ငံကကုလသမဂ္ဂဆိုင်ရာအမြဲတမ်းတမန်ကြီးKaren Pieska Bodapuni Tadensa Shinlin Bwa ma pyo ba le.
The first one we hope to do is an open briefing on the afternoon of 28th of August on Myanmar Burma. This is one year on from the major expulsion.
Pima uzo ni ne Lungjuwe Kaungsi ga Ogula 28 ye ni nyat ni bai ma Myama yi ne patte lu de kwin sunwe nai le me lu myo le ma le. Di chein ya Rohingya paripakka phit bwa ge de tnit pi le phit ba le.လုံခြုံရေးကောင်စီကဒီနှစ်စောစောပိုင်းမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့ကိုတွားရောက်ခဲ့ပါတယ်။အဲ့ဒီချိန်ကစလို့လုံခြုံရေးကောင်စီအနေနဲ့မြန်မာရေးနဲ့ပတ်သက်လို့တစည်းတလုံးကြီးရှိကြပါတယ်။ဒါကြောင့်လည်းဒီအရေးကိုလုံခြုံရေးကောင်စီရဲ့စီရီဘက်အစီအစဉ်ရဲ့ထိတ်ဆုံးမှဦးစားပေးလို့တာဖြစ်ပါတယ
်။ရခိုင်ပြည်နယ်မှာမနစ်ကဩဂုတ်လအာဆာအကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့အတွက်စစ်တပ်ကနေမြေရှင်းလင်းရေးလှုပ်ဆောင်ခဲ့တဲ့နောက်ပိုင်းအိန္ဒိယဘင်္ဂလားဒေ့ရှ်ဘက်ကိုတိုင်းနဲ့ချီတဲ့ရိုဟင်ဂျာတွေထွက်ပြေးခိုလွန်ခဲ့တာမို့တနှစ်ပြည့်တဲ့အထိမ်းအမှတ်ဖြစ်နေဒုက္ခသည်တွေနေရရင်ပြန်ရစ်အတွက်ကြိုးပမ်းအားထုတ်တဲ့အနေနဲ့အခုလိုဆွေးနွေးမှာဖြစ်ကြောင်းတမတ် GPS ကပြောပါတယ
် What we particularly would like to use August for is to commemorate that one year anniversary of what the Secretary General called ethnic cleansing
ကျမတို့အနေနဲ့အဂူလာမှာအမှတ်တရကျင်းပဂျင်နာကအတွေ့အမှုချုပ်တင်စားပြောခဲ့တဲ့လူမျိုးစုလိုက်ဖယ်ရှားရှင်းလင်းမှုethnic cleansing ဖြစ်ခဲ့တဲ့တနည်းပြဖြစ်ပါတယ်ဒီအမှတ်တရအချိန်ကာသမယကိုအခြေပြုပြီးလက်မှတ်ရေးထိုးထားတဲ့ MOU စာချုပ်လွှာမှာကုလသမဂ္ဂအထူးသဖြင့် UNHCR နဲ့ UNDP တို့ကိုမူအားဖြင့်အကန့်အသတ်မရှိဒုက္ခသည်များထံတွားရောက်ခွင့်ပြုထားတာဖြစ်တဲ့အတိုင်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့နဲ့အတူကုလသမဂ္ဂကဒုက္ခသည်တွေဘေးကင်းလုံခြုံစွာနဲ့တိခါရှိရှိနေရရင်ပြန်နိုင်ရေးအတွက်ခိုင်မာတဲ့အစီအစဉ်တရားချမှတ်နိုင်ရေးပဲဖြစ်ပါတယ်။ဒီလိုဖြစ်နိုင်ဖို့ကလည်းဒုက္ခသည်တွေအနေနဲ့နေရရင်ပြန်တဲ့အခါအသက်မွေးဝမ်းကြောင်းဖူလုံမှုရှိရဖို့လိုပါတယ်။
ဆွေးနွေးပွဲမှာရွင်ကြအရေးနဲ့ပတ်သက်ပြီးတာဝန်ခံတာဝန်ယူမှုအတိုင်းအတာကိုဒုတိယဦးစားပေးအနေနဲ့ဆွေးနွေးမှာဖြစ်ကြောင်းလည်းပြောပါတယ
် Second Burmese issue is obviously accountability for what happened I think everyone who saw the camera မြန်မာအရေးနဲ့ပတ်သက်လို့
ဒုတိယအရေးကြီးတဲ့ကိစ္စကပြစ်မှုကျူးလွန်သူတွေကိုအပြစ်ပေးရည်ယူမှုပါပဲဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ကြတဲ့သူတွေတွေ့ခဲ့ကြားခဲ့ကြားရဒါတွေကြောင့်သိကူစေမကောင်းဖြစ်ကြရပါလေမြမအစိုးရကစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ဖို့လေအဖွဲ့ဝင်တွေရဲ့အမိကိုထုတ်ပြန်ကြေညာခဲ့ပြီးဖြစ်ပါတယ်ဒါဟာခြေလန်းကောင်းတရားဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့မြမအစိုးရနဲ့ကျမတို့လက်တွဲဆောင်ရွက်နိုင်မှုလေမျှော်လင့်ထားပါတယ်ဒီစုံစမ်းစစ်ဆေးရေးကော်မရှင်ကဘယ်လိုလှုပ်ဆောင်မလဲဆိုတာကိုအတိအကျကျမတို့သိလိုပါတယ်ကုလသမဂ္ဂရဲ့ mechanism နီးစနစ်တွေရလှုပ်ဆောင်နိုင်ပြီးအထူးသဖြင့်လူခွင့်မဟာမင်းကြီးရုံးနယ်လေဒီတိုင်းဆောင်ရွက်သွားနိုင်နိုင်မယ်လို့မျှော်လင့်ပါတယ်
။ဒါအပြင်ရွင်ကြတွေအတွက်နိုင်ငံသားဖြစ်ခွင့်ပေးတယ်မပေးတဲ့ကိစ္စရက်ကိုလည်းထည့်သွင်းပြီးဆွေးနွေးဖို့ရှိတယ်လို့သံမတ်ကြီးကပြောပါတယ်
။ And then the last set of issues around Myanmar Burma concerns the question of citizenship
for the Rohingya ပတ်သက်လို့နောက်ဆုံးဆွေးနွေးမယ့်ကိစ္စရက်ကတော့ရိုဟင်ဂျာတွေကိုနိုင်ငံသားခံယူခွင့်ပေးဖို့ဆိုတဲ့မိကုံးပါပဲ။ဒါကိုလုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံခီးစဉ်တွင်တိတ်ကိုစိတ်ဝင်စားခဲ့ပါတယ်။ဒါအပြင်ရခိုင်ကော်မရှင်ရဲ့အကြံပေးချက်တွေမှာလည်းမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေကိုထည့်သွင်းထားပါတယ်။ဒီချက်တွေကိုလည်းဆောင်ရွက်ပေးဖို့လုံခြုံရေးကောင်စီအနေနဲ့တိုက်တွန်းသွားမှာဖြစ်ပါတယ်
။ရခိုင်ရင်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံကိုလုံခြုံရေးကောင်စီအနေနဲ့ ICC နိုင်ငံတကာရာဇဝတ်တရားရုံးကိုတင်ဖို့လှုံ့ဆော်မှုနဲ့ပတ်သက်ပြီးသတင်းတောက်တွေကမေးမြန်းရမှာတော့ဗြိတိန်နိုင်ငံဟာ ICC တင်ဖို့အတွက်အပြည့်အဝထောက်ခံပေးမယ်။တရုတ်နဲ့ရုရှားတို့လိုအမြဲတမ်းအဖွဲ့ဝင်နိုင်ငံတွေရဲ့ကန့်ကွက်မှုတွေရှိမှတေချာတဲ့အတွက်အခုချိန်မှာ ICC တင်နိုင်မှုအခြေအနေမရှိသေးကြောင်းဒါပေမဲ့ဒီချက်ကိုတော့လက်လွတ်လို့မရကြောင်းသံမတ်ကြီးကပြောပါတယ
်။ ICC and Myanmar of course we support the ICC we're very strong supporters of the ICC but as you also know one cannot get an ICC referral for a country that is not accepting
ICC နဲ့မြန်မာကိစ္စနဲ့ပတ်သက်ပြီးဗြိတိန်နိုင်ငံက ICC တင်ရေးကိုအခိုင်အမာထောက်ခံပါတယ်ဒါပေမဲ့တည်တဲ့အတိုင်းပဲမြန်မာနိုင်ငံက Rome Statute ကိုလက်မှတ်ရေးထိုးမထားတဲ့အတွက်ကြောင့် ICC တင်နိုင်ဖို့ကမလွယ်ပါဘူးကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ချမှတ်ဖို့လိုအပ်ပါတယ်။ခုချိန်မှာတော့ ICC တင်ဖို့အခြေအနေဟာမဖြစ်နိုင်သေးပါဘူး။ဒါပေမဲ့လို့ဒီလိုပြောလို့လည်းမကြိုးစားတော့ဘူးလားလို့မေးစရာရှိပါတယ်။လက်ရှိမှာဒီအခြေအနေမရောက်သေးဘူးလို့ဆိုရမှာပါ။ဒါပေမဲ့အထောက်အထားတွေအများကြီးရှိနေတယ်လို့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာကောက်ယူနေတာတွေလည်းရှိပါတယ်။ဒါကြောင့်ဒီနေ့မှာတာဝန်ခံတာဝန်ယူမှုနဲ့ပတ်သက်ပြီးကျူးလွန်သူတွေကိုအပြစ်ပေးဖို့လုပ်ရမှာအတုံးကြလာမှာဖြစ်ပါတယ်။ဂျနီဗာလူခွေးကောင်စီမှာစက်တင်ဘာလကျရင်အချက်လက်ရှာဖွေရေးအဖွဲ့ရဲ့ကြားနာပွဲရှိပါတယ်။ဒီကြားနာပွဲပြီးတဲ့နောက်မှာဆက်ပြီးလေလာသုံးသပ်ရမှာပဲဖြစ်ပါတယ်
။တကယ်ဖွင့်ဆွေးနွေးပွဲအပြီးလုံခြုံရေးကောင်စီဥက္ကဋ္ဌရဲ့ကြေညာချက်ဒါမှမဟုတ်ဆုံးဖြတ်ချက်လိုမျိုးတိကျတဲ့ရလက်ထွက်ပေါ်လာဖို့ရှိမရှိသတင်းတောက်ကမေးမြန်းရမှာတော့တာမတ်ကြီးက
The meeting will be in the open chamber with a lot of contributions. So
there may not be any need for the meeting to be open. But we won't decide. That's why the meeting will be in the open chamber with a lot of contributions. That's why the meeting will be in the open chamber with a lot of contributions. That's why the meeting will be in the open chamber.
ဒီဆွေးနွေးပွဲကိုကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ကိုရန်တက်ရောက်ပြီးအစီရင်ခံဖို့အတွက်ဖိတ်ကြားထားသလိုဗြိတိန်နိုင်ငံခြားရေးဝန်ကြီးအသက်ဂျယ်ရမီဟန့်လည်းတက်ရောက်ဖို့ရှိပါတယ်။ပြီးခဲ့တဲ့လဒီကပိတ်ဆွေးနွေးပွဲမှာမြန်မာသံတမန်ကြီးရောဘင်္ဂလားဒေ့ရှ်သံတမန်ကြီးပါတက်ရောက်ခွင့်မရခဲ့ပေမဲ့အခုဆွေးနွေးပွဲမှာတော့မြန်မာသံတမန်ကြီးဦးဟောက်တူဆန်းရောဘင်္ဂလားဒေ့ရှ်သံတမန်ကြီးပါတက်ရောက်မှာဖြစ်ပါတယ်
။ဒါကတော့
အခုဩဂုတ်လမှာလုံညိုရေးကောင်စီရဲ့ဥက္ကဋ္ဌဖြစ်စတင်ပြီးတော့တာဝန်ယူတဲ့ဗြိတိန်တမ္မတ်ကြီးကရင်စပီယက်ရဲ့ပြောဆိုချက်တွေကိုဒေါ်ခင်မျိုးတက်ကကောက်နှုတ်ပြီးတော့တင်ပြပေးခဲ့တာဖြစ်ပါတယ်။အဲ့ဒီဩဂုတ်လ28ရက်နေ့လုံကုလသမဂ္ဂလုံညိုရေးကောင်စီမှာကျင်းပမယ့်မြန်မာအရေးတကားဖွင့်ဆွေးနွေးပွဲမှာရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတိုးတက်မှုတွေကိုမြန်မာအစိုးရဘက်ကနေတင်ပြဖို့စီစဉ်ထားတဲ့အကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတမ္မတ်ကြီးဟောက်တူဆောင်က VOA ကိုပြောကြားပါတယ်။လူမျိုးရေးကောင်စီကဖိအားပေးနေတဲ့ဒုက္ခသည်တွေလက်ခံရေးအပါအဝင်နိုင်ငံသားဖြစ်ခွင့်ကိစ္စတွေမှာမြန်မာဘက်ကအဆင်သင့်ဖြစ်နေပေမဲ့နိုင်ငံရဲ့အချုပ်အခြာလုပ်ပိုင်ခွင့်နဲ့အညီစီစီစစ်စစ်လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းဆိုပါတယ်။ကျောင်းဆောင်ကိုဆက်သွယ်မေးမြန်းထားတဲ့မိုင်းအင်ဂျင်နီယာကပြောပြပေးပါလိမ့်မယ်ခင်ဗျာ။
ဩဂုတ်လအတွက်လုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌအဖြစ်ဆောင်ရွက်မယ့်ဗြိတိန်နိုင်ငံလုပ်ငန်းရှင်တွေထဲမှာဩဂုတ်လ28ရက်နေ့မှာကျင်းပမယ့်မြမအရေးတကက်ဖွင့်ဆွေးနွေးပွဲအစီအစဉ်ပါဝင်ကြောင်းဗြိတိန်သံအမတ်ကြီးကယ်ရင်ပီယော့စ်ကမနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်ပြောကြားသွားပါတယ်။ဒါနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာမြမသံအမတ်ကြီးဟောက်တိုဆွမ်းကအခုလိုပြောပါတယ်
။တကားဖွင့်ပြီးတော့ briefing လုပ်တော့ပြောခွင့်ရတော့ကျွန်တော်တို့နှစ်နိုင်ငံတော့ပြီးမှာပေါ့နော်။ဟိုပြီးတယ်ဆိုတော့ကျွန်တော်တို့လည်းကျွန်တော်တို့ရဲ့ရက်ဒီကျကျွန်တော်လုတ်ဆောင်နေတဲ့ဟာတိုးတက်ဖြစ်ပေါ်မှုတွေဒါတွေကျွန်တော်ပြောမှာပေါ့လေအဲဘင်္ဂလားဒေ့ရှ်ကလည်းပြောမှာပေါ့
ထူးခြားချက်အဖြစ်ဒီလနှောင်းပိုင်းမှာပြုလုပ်မယ့်မြန်မာအရေးဆွေးနွေးပွဲမှာကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကိုရိုင်းတက်ရောက်ဆွေးနွေးဖို့မျှော်လင့်ထားကြောင်းနဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီးတဲ့ဂျယ်ရမီဟန့်ကိုရိုင်းဆွေးနွေးပွဲကိုဦးဆောင်ဖို့ရှိကြောင်းတမ်မတ်ကြီးကယ်ရင်ပီယော့စ်ပြောကြားခဲ့တဲ့အပေါ်မှာတမ်မတ်ကြီးဟောက်တိုဆွမ်းကသူ့ရဲ့အမြင်ကိုခုလိုပြောပါတယ်
တွင်မှုချုပ်ဘက်ကလည်းပဲသူပြောဟိုကျင်းတဲ့ဟာပြောမှာပေါ့လေတိုးတက်မှုတွေဘာတွေရှိလဲဘာတွေဆက်လုပ်ဆရာရှိတယ်ဘာညာသူအမြင်သူပြောမှာပေါ့ဥမာဖြစ်တော့တို့တဘာတိအလှည့်ကြတဲ့လူတွေကတို့နိုင်ငံကြီးဝင်ကြီးအဲ့တော့လာနေရှိပါတယ်အခုကတော့ဟိုတို့နိုင်ငံကြီးဝင်ကြီးအစ်စ်ပေါ့လေဂျက်ဖရီဟန်ကလာမယ်ဆိုတော့သူတဘာတိလုံမှာပေါ့သူလုံရင်းကောင်စီအလှည့်ကြမှာတော့ဒါသူလုံနေရှိပါတယ်အဲ့တော့ဒီမြန်မာကိစ္စတွေပဲစိတ်ဝင်စားကြတဲ့ဟာဖြစ်တဲ့ခါကျတော့ဒါလုံးမှာပေါ့လေ
ဇူလိုင်လကလုံချုံရေးကောင်စီမှာမြမအရေးတကပိတ်ဆွေးနွေးပွဲကျင်းပပြီးနောက်ရခိုင်ပြည်နယ်မြောက်ပိုင်းဒုက္ခသည်အရေးကိစ္စမြမအစိုးရကဆောင်ရွက်နေတဲ့တိုးတက်မှုအခြေအနေတွေကိုတမ်မတ်ကြီးကအခုလိုပြောပါတယ
်ဟိုကုလသမဂ္ဂနဲ့အသုံးမဆိုင်လက်မှတ်ရေးထိုးထားတဲ့နားလည်မှုစာချုပ်တော့ MOU နဲ့ပတ်သက်ပြီးတော့လည်းပဲအခုက Technical Working Group ကရခိုင်ဘက်ကိုတွားထားရှိတယ်လေ့လာထားတာရှိတယ်ဒီဟာတွေတိုးတက်မှုတွေရှိမဲ့အပြင်ကိုကျွန်တော်ဘင်္ဂလားဒေ့ရှ်ဝန်ကြီးကလည်းဒီအပတ်ထဲလောက်မှာမြန်မာနိုင်ငံလာဖို့ရှိတယ်လေဘင်္ဂလားဒေ့ရှ်နဲ့နိုင်ငံပြန်လည်လက်ခံရင်းနဲ့ပတ်သက်သဘောတူလက်မှတ်ထိုးထားတာရှိတယ်ရှိပါတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လုပ်ငန်းကော်မတီဖွဲ့ထားတာတတ်တတ်ရှိတယ်အဲဒီအဖွဲ့ကလည်းပဲကျွန်တော်ဒီလထဲမှာပဲတွေ့မယ်အဲဒီရက်ပိုင်းမှာပဲဘင်္ဂလားဒေ့ရှ်ဝန်ကြီးလာတဲ့ရက်ပိုင်းမှာပဲကျွန်တော်တို့တွေ့ဖို့ရှိမယ်
ဒီဒုက္ခသည်တွေပြန်လက်ခံရင်းနဲ့ဒီဒုက္ခသည်တွေပြန်လာရင်းကိစ္စအခြေအနေရောဟိုဘလောက်ထိနှိမ့်ဆက်မှုရှိလာပြီလဲရှင်
ကျွန်တော်တို့ကတော့ဆင်သင့်ဖြစ်ပြီးပြန်ပို့ပါတော့ဆိုပြီးစစ်စစ်ပြီးသားလူလည်းရှိတာပဲလေဒီနေ့ကကျွန်တော်တို့ဟိုနိုင်ငံနဲ့ထွက်သွားတဲ့လူတွေမှန်နေအဲ့လူတွေကိုပြန်ပို့လို့ရပြီဆိုကျွန်တော်စင်းလည်းပေးထားတာပဲအဲ2000ဟိုတော်ပေါ့နော်အဲ့တော့ဒီကဒီလူဒီဟာနေစပြီးလုပ်လို့ရပြီပဲဗျာဟိုပို့လို့ရပြီပဲဘင်္ဂလားဒေ့ရှ်ဘက်ကတို့ကဟိုကြောင်းပြနေကြောင်းပြနေမပို့တာတော့ဟိုကျွန်တော်လည်းမတက်နိုင်ဘူးဆိုတော့လည်းပဲဒါကတော့ကျွန်တော်ကတော့စလက်ခံလို့ရပြီနောက်ပိုင်းအစီအစဉ်တွေကတော့ခုနပြောသလိုပေါ့အခု UN နဲ့လည်းကျွန်တော်လောက်တာတယ် UN ACR တို့ပါတယ်အလားဟိုဝင်လာပြီဆိုတဲ့ခါကျတော့ဒီစစ်စစ်မှုအပိုင်းတွေဖြစ်စေ၊ကျန်တဲ့ပို့ဆောင်မှုအပိုင်းမှာဖြစ်စေသူတို့တာနေပြီးတော့ဝိုင်းဝန်းကြိုးဆိုပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကလည်းပဲနိုင်ငံလက်မှတ်ထိုးထားတဲ့သဘောတူညီချက်နဲ့ညီအကောင့်တွေဖော်ဖို့သူတို့ဘက်ကလုဆာရှိတာလည်းလုပ်ဖို့ဝိုင်းဝန်းပြောမှာပေါ့အဲ့ဒါဆိုရင်တော့တဖြည်းဖြည်းစပြီးတော့ကျွန်တော်တို့အကောင့်တွေဖော်လို့ရမှာပေါ့အကုန်လုံးကြီးတော့တခါတည်းတော့မရဘူးပဲစစ်စစ်ပြီးတော့ဒီစစ်စစ်နဲ့ကိုယ်နိုင်ငံမှာနေသွားတဲ့လူဟုတ်လားမဟုတ်လားအဲ့ဒီတခြားစစ်စစ်တို့လောက်မှာပေါ့ဘယ်သူပဲဖြစ်ဖြစ်ကိုယ့်ရဲ့နိုင်ငံရဲ့အချုပ်အခြာအနာပိုင်းလုပ်ပိုင်ခွင့်တွေကဒီဟာတော့စီးနဲ့ကန်းနဲ့ဥပဒေနဲ့လောက်သွားအောင
်အခုထွေထွေညီလာခံဒီကုလသမဂ္ဂထွေထွေညီလာခံကိုဟိုမြန်မာအစိုးရဘက်ကဘယ်သူတွေများလာတက်မလဲရှင
့်ဟုတ်ကဲ့နိုင်ငံကြီးကဆင့်တော့ကျွန်တော်လာဖို့တော့တိတ်တော့ကြောက်လို့တော့မရသေးပါဘူးဟိုအနည်းဆုံးတော့ဝင်ကြီးဆင့်တော့ကျွန်တော်တက်မှာပါ
83ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကို2018ခုနှစ်စက်တင်ဘာလ18ရက်နေ့မှာစတင်ကျင်းပမှာဖြစ်ပြီးအထွေထွေညီလာခံဥက္ကဋ္ဌအသစ်ဖြစ် Miss Maria Fernanda Espinosa Grace ကတာဝန်ယူဆောင်ရွက်မှာဖြစ်ပါတယ်ရှင
်။လူမှုရေး၊စီးပွားရေး၊နိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်တင်ဆက်ပေးနေတာပါ။စောင့်မျှော်နားဆင်ပါခင်ဗျာ။
VOA American အတန်ကကြာတာရင်းနေမနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာမုတ်တုံမိုးကြောင့်ရေဘေးတင်နေတဲ့ပြည်သူတွေကိုကူညီကယ်ဆယ်နိုင်ရေးအတွက်ကုလသမဂ္ဂအဖွဲ့အစည်းတွေကမြန်မာအစိုးရနဲ့အနီးကပ်ပူးပေါင်းဆောင်ရွက်နေတယ်လို့ပြောကြားလိုက်ပါတယ်။လက်ရှိအတိုင်းသာမိုးဆက်ပြီးတော့ကြီးနေမယ်ဆိုရင်တော့လာမယ့်ရက်ပိုင်းအတွင်းအစာရေစာပြက်လက်မဲ့အခြေအနေမျိုးရင်ဆိုင်ရလိမ့်မယ်လို့ရေးပေးတင်ပြည်သူတွေကလည်းပြောနေကြပါတယ်အကြောင်းစုံကိုကိုညံဝဲအောင်ကစူးစီးပြီးတော့တင်ပြထားတာကိုနားဆင်ပါခင်ဗျာ
မုတ်တုံမိုးကြောင့်ရေလွှမ်းမိုးတဲ့အတန်ခံရတဲ့အရှိတောင်အာရှနိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်ပြီးပြီးခဲ့တဲ့ဇူလိုင်လကစလို့အခုအချိန်ထိရေးပေးတင်ပြည်သူ300,000နီးပါးရှိနေပြီဖြစ်ကြောင်းကုလသမဂ္ဂကပြောပါတယ်မြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေအနေနဲ့ကူညီကယ်ဆယ်ရေးလှုပ်ဆောင်နိုင်ဖို့အသင့်အနေထားမှာရှိနေတယ်လို့ဩဂုတ်လ1ရက်ဗိုဒူနီကနယူးယောက်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂအတွင်းမှုရုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်မစ္စတာဖာရင်ဟတ်ကပြောပါတယ
် In Myanmar 148,000 people have been displaced by flooding since the 9th of July. Several UN agencies and NGOs are assessing needs and providing assistance.
ဒီကရဇူလိုင်လကစလို့မြန်မာနိုင်ငံမှာရေဘေးသင့်ပြည်သူ 34,800 လောက်ရှိလာနေပါပြီ။အဲဒီရေဘေးသင့်ပြည်သူတွေလိုအပ်နေတာကိုကူညီကယ်ဆယ်နိုင်ဖို့ကျွန်တော်တို့ကုလသမဂ္ဂအေဂျင်စီအများပြားနဲ့ NGO တွေကမြန်မာအစိုးရတာဝန်ရှိသူတွေနဲ့ဆက်သွယ်ဆောင်ရွက်ပြီးကူညီသွားနိုင်ဖို့အဆင်သင့်ဖြစ်နေပါတယ
်။ဇူလိုင်လလယ်ပိုင်းကစပြီးမိုးအဆက်မပြတ်ရွာသွန်းမှုကြောင့်ပဲခူးတိုင်းတနင်္သာရီတိုင်းမကွေးတိုင်းမွန်ပြည်နယ်ကရင်ပြည်နယ်တွေမှာရေကြီးရေမြုပ်တာကြောင့်လူဦးရေ 34,000 ကျော်ရေဘေးသင့်ပြီးအိမ်ကြီးပေါင်း 28,000 အိုးအိမ်ဆွန့်ခွာနေကြပါတယ်။ရေကြီးမြေပြိုလဲတာကြောင့်ရွာတွေပျက်စီးခဲ့ရတယ်လို့လူ12ဦးသေဆုံးခဲ့ရတယ်လို့တဘာဝဘီအန်ဒီရဲ့တားဆီးရေးစီမံခန့်ခွဲမှုဦးစီးဌာနကသတင်းထုတ်ပြန်ပါတယ်။ရေကြီးရေရှမ်းခဲ့တဲ့နေရာတွေမှာနှုံးမြေတွေတင်ကြံပြီးအခုဆိုရင်သွာလာရေးခက်ခဲမှုတွေရှိနေတာကြောင့်ကူညီကယ်ဆယ်ရေးအဖွဲ့တွေသွားရောက်ဖို့တောင်အခက်ကြုံနေရပါတယ်။ပဲခူးမွန်၊ကရင်၊တနင်္သာရီဒေသတွေမှာရေကာတာ36ခုရှိပါတယ်။ဒီအပိုင်းအတွင်းတကြော့ပြန်မိုးကြီးလာနိုင်တာကြောင့်ရေကာတာကျိုးပေါက်ပြီးအနေပိုင်းကျေးရွာတွေရေမြုပ်ကုန်မှာကိုဒေသခံတွေစိုးရိမ်နေတယ်လို့ပဲခူးတိုင်းမတောင်မြို့နယ်ကရေပေးသင့်ပြည်သူတွေကိုသွားရောက်ကူညီနေတဲ့ကိုလှိုင်မင်းဦးကပြောပါတယ်။
ဒီတာတွေကတော့မိုးမှမတောင်းခံနိုင်ဘူးဆိုရင်ကျွန်တော်တို့ရေဝင်တဲ့ပျက်စီးတဲ့ရွာစင်ရပုံပြလာတယ်ခင်ဗျာ။ကြောက်ဖို့တော့တော့ဆယ်လာလာတော့နည်းလေး
။ရေကြီးတဲ့တံကိုပဲခူးတိုင်းကအများဆုံးခံရပြီးကရင်နဲ့မွန်ပြည်နယ်တွေမှာရေပြန်ကျနေပြီဆိုပေမဲ့ထင်သလောက်မကြသေးဘူးလို့ဒေသခံတွေကပြောပါတယ်။ဒီအတိုင်းသာမိုးကြီးရေရှမ်းနေမယ်ဆိုရင်လာမယ့်ရက်ပိုင်းအတွင်းအစာရေစာပြက်လက်မဲ့အခြေအနေနဲ့ရင်ဆိုင်ရလိမ့်မယ်လို့ပဲခူးတိုင်းရွှေကျင်မြို့နယ်မူဦးပင်ရွာကကိုနိုင်လင်းဦးကပြောပါတယ
်။မိုးလည်းရွာလည်းရေရတတ်တယ်ဆိုတော့ကျွန်တော်တို့ကစားတတ်ရအဆင်မပြေဘူး
။လေသမားတန်90တူဦးဖြစ်တဲ့အသက်40အရွယ်ကိုဝင်းကျူကတော့သူ့လေမြေတွေရေလုံးဝမြုပ်နေတာပါ။အ
ဲဒီလိုမျိုးဆက်ကြနေမှာဆိုတော့လူတွေစားဝင်နေရင်လည်းတော့ပြတ်သွားမယ်လို့ရှိတယ်
။အရှိတောင်အရှမှာမို့တုံမို့ကြောင့်ရေကြီးတဲ့ဒဏ်ခံရတာမြန်မာတနိုင်ငံတွေတော့မဟုတ်ပါဘူး။အိန္ဒိယချင်းလာအိုနိုင်ငံမှာဆိုရင်လေရေကာတာတစ်ခုကျိုးပေါက်သွားတာကြောင့်ရွာအတော်များများမျောပါသွားသလိုတေဆုံးပျောက်ဆုံးတာတွေလည်းရှိနေပါတယ်။အခုလိုရေပေးသင့်ပြည်သူတွေရဲ့အစာနာရိတ်ခါနဲ့လေယာဉ်ပြန်လည်ထူထောင်နိုင်ရေးအတွက်ဆိုပြီးကမ္ဘာစာနာရိတ်ခါနဲ့စိုက်ပျိုးရေးအဖွဲ့ FAO ကမြန်မာ၊ဘင်္ဂလားဒေ့ရှ်အပါအဝင်၈နိုင်ငံကိုအမေရိကန်ဒေါ်လာတန်120ပေးကမ်းကူညီသွားမယ်လို့နယူးယောက်ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောခွင့်ရပုဂ္ဂိုလ်ဖာရင်ဟတ်ကပြောကြားသွားပါတယ်ခင်ဗျာ။
ဒါကတော့မြန်မာနိုင်ငံကရေဘေးသင့်ပြည်သူတွေကိုအခုညီပေးဖို့အတွက်ကုလသမဂ္ဂကမြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်မှုတွေပြုလုပ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကိုညံဝဲအောင်ပြောပြသွားတာဖြစ်ပါတယ်။ VOA American တန်ကဂျာတာပရင်းနေမနက်ဖက်အစီအစဉ်တွေကိုမနက်9:00နာရီခန့်ဆက်ပြီးတော့အတန်လွှင့်နေပါတယ်။ VOA ကိုဝေဖန်အကြံပြုလိုတဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။တော်တော်ရှင်တို့ဆက်လက်နားဆင်နေကြရတာကတော့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ကြာသပတေးနေ့မနေ့ဖက်အစီအစဉ်တွေပဲဖြစ်ပါတယ်။ထုတ်လွှင့်နေတဲ့ရေဒီယိုမီတာလှိုင်းနေပြင်လှိုင်းလက်မီတာ190 kHz 1509ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်း나이ဘွက်အစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာမြမအရေးတုံးသက်ချက်စတဲ့ခန္ဓာတွေနဲ့အတူ
ကိုယ့်ရဲ့ပျော်ရွှင်ခြင်းကိုယ့်ရဲ့ဝမ်းနည်းခြင်းတွေအကုန်လုံးကကိုယ့်လက်ထဲမှာပဲရှိတယ်ကိုယ့်ရဲ့ခံယူချက်သဘောထားနဲ့ပဲပို့ပြီးတော့တက်ဆိုင်နေလို့ကျမယုံကြည်
တယ်။ဒါကတော့သူယုံကြည်ရအစီအစဉ်ကိုတင်ဆက်တဲ့ခါမှာအပြည့်စုံကြားကြရမှာပါ။အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူလအပေါ်မပြည့်ဦးကျော်စံသားနဲ့အတူတင်ပြပေးပါမယ်ခင်ဗျာ
။တရုတ်ရင်းနှီးမြှုပ်နှံမှုကိုမြန်မာဘာကြောင့်ဆိုရင်တည်းလဲဆိုတဲ့ကောင်းစဉ်နဲ့ခိုင်ဝင်းရေးသားထားတဲ့ဆောင်းပါးကို Global Times မှာဖတ်ရပါတယ်။တကယ်တော့ဒီဆောင်းပါးဟာမကြခင်ကဖော်ပြခဲ့တဲ့ဆောင်းပါးတစ်ပုဒ်ကိုတုံ့ပြန်ရေးသားတာဖြစ်တယ်လို့ဆောင်းပါးရှင်ကဖော်ပြထားပါတယ်။ပထမအချက်ကမြန်မာနိုင်ငံဟာ NGO တွေလွတ်လပ်မှုစီရနေရလို့ဖော်ပြထားတာအတိတ်ပဲမရှိဘူးမြန်မာပြည်မှာသဘာဝပတ်ဝန်းကျင်ဆိုင်ရာကိစ္စမျိုးနဲ့ပတ်သက်ရင် NGO တွေဟာအတော်အသင့်ဩဇာရှိပေမဲ့လူ့ခွင့်ရေးဆိုင်ရာအရပ်ဖက်အဖွဲ့အစည်းတွေအတွက်ပေါင်ကျင်းလာနေတယ်ဆိုတာပညာရှင်တွေအများအပြားကရေးသားနေကြတာပါတဲ့နောက်တစ်ချက်ကတော့ NLD အစိုးရဟာလူထုသဘောထားနောက်လိုက်ပါပြီးပြည်ပရင်းနှီးမြှုပ်နှံမှုတွေကိုအပြင်းအထန်ဆန့်ကျင်နေတယ်ဆိုတဲ့အယူဆဖြစ်ပါတယ်ဒါဟာလည်းလုံးဝမမှန်ပါဘူးကောင်းဆန်းစုကြည်ကိုရံကလည်းရွေးကောက်ပွဲနိုင်ဖို့လူထုကြိုက်ဖို့ဆိုတာတဲ့တိုင်းပြည်ရေးစစ်ဖွံ့ဖြိုးရေးနဲ့လူများအကျိုးစီးရေးကိုသာဦးစားပေးဆောင်ရွက်သွားမယ်လို့ပြောထားပြီးဖြစ်ပါတယ်တဲ့လက်တွေ့မှာလည်းတရုတ်နဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေရှိနေသလိုရခိုင်ကိစ္စကြောင့်အနောက်နိုင်ငံတွေတက်တရုတ်နဲ့ပူးပြီးနှိစလာနေတာဖြစ်ပါတယ်တဲ့ NLD ဟာရှစ်လေးလုံးအွန်တွတ်မှုကပေါ်ထွက်လာတဲ့နိုင်ငံရေးပါတီဖြစ်ပြီး2015ရွေးကောက်ပွဲမှာသုံးမျိုးကမ်းမျိုးအနိုင်ရထားတာပါသူရဲ့မူဝါဒအကောင့်ထဲဖော်ဖို့အတွက် NGO တွေကိုဘေးဖက်ပြီးတော့ဆက်လုံးတိုင်လောက်တဲ့လူလူထောက်ခံမှုရှိနေတယ်ဆိုတာလည်းမမေ့သင့်ပါဘူးတဲ့တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်လို့မြန်မာတွေအဆိုးမြင်ရတာကတော့အဓိကအပြင်တိုင်းရင်းသားပုံငံမှုတွေနိုင်ငံရေးထိန်းချုပ်မှုတွေကိုဖြစ်ပေါ်စေတဲ့ကြောက်စင်းကျွန်းသစ်စတဲ့သယံဇာတာတွေကိုတရုတ်ဘက်မတရားခိုးထုတ်နေတာတွေကြောင့်တရုတ်ဟာဆက်ဆက်မဲ့တာဗမာပြည်ကိုခေါင်းပုံဖြတ်နေတယ်လို့ယူဆနေကြလို့ဖြစ်ပါတယ်လို့ဆိုပါတယ်ဘာဘာဘေဇူရီမြခနာကျုံတွေရတဲ့အတွက်ကြောင့်လည်းပဲအေယာဝတီမြစ်ဆက်တင်တဲ့မြစ်ဆုံနေရာမျိုးမှာရေကာတာတည်ဆောက်မဲ့တရုတ်ရဲ့စီမံကိန်းကိုပြည်လုံးကျွတ်ကန့်ကွက်ခဲ့ကြတာဖြစ်ပါတယ်လို့ရေးပါတယ်။နောက်ဆုံးအချက်ဖြစ်တဲ့မြန်မာနိုင်ငံဟာတရုတ်နဲ့မနီးလွန်းမဝေးလွန်းဗျူဟာကိုကျင့်သုံးနေတယ်ဆိုတာကတော့မှန်တယ်လို့ထောက်ခံရေးသားပါတယ်။ခပလန်းစီမံကိန်းဟာလည်းတကယ်တမ်းနှစ်ဖက်လုံးအကျိုးအတွက်မျှမျှတာတာလုပ်မယ်ဆိုရင်တော့ကန့်ကွက်စရာမရှိပါဘူးလက်ခံနိုင်ပါတယ်လို့ရေးသားထားပါတယ်ခင်ဗျာ
။အစ်စ်ဖွဲ့စည်းလိုက်တဲ့ရခိုင်ပြည်ပခန့်စုံစမ်းရေးကော်မရှင်ကိုအခဲခတ်တွေကပြစ်တင်ဝေဖန်ကြတဲ့အကြောင်း AFP ရဲ့သတင်းဆောင်ပါတစ်ပုဒ်ကိုဒီဂျပန်တိုင်းစွာဖတ်ရှုရပါတယ်။ရခိုင်ပြည်နယ်တွင်းလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့အတွက်မြန်မာအစိုးရကဖွဲ့စည်းလိုက်တဲ့ကော်မရှင်တစ်ဟာရိုဟင်ဂျာမွတ်စလင်တွေပေါ်မတော်မတရားပြုဆက်ဆံခဲ့တဲ့ပေါ်ပြင်းပြင်းထန်ထန်ဝေဖန်ပြစ်တင်မှုကိုအကာအကွယ်ပေးဖို့ကြိုးပမ်းတဲ့ဗန်းပြလှည့်စားမှုတစ်ခုသာဖြစ်တယ်လို့လေလာသုံးသပ်သူတွေကမှတ်ချက်ပြုကြပါတယ်။အစိုးရဟာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်တရက်ကိုဖွဲ့စည်းလိုက်တယ်လို့ကြေညာခဲ့ပေမဲ့ဒီအဖွဲ့ရဲ့လုပ်ပိုင်ခွင့်ကဘာတွေလဲအစီရင်ခံစာထုတ်ပြန်ဖို့အတွက်အချိန်ကာလသတ်မှတ်ချက်အစရှိတဲ့အသေးစိတ်အချက်အလက်တွေလည်းဘာတစ်ခုမှဖော်ပြထားတာမျိုးမရှိပါဘူးပြီးခဲ့တဲ့ဩဂုတ်လအတွင်းလက်နက်ကင်တောင်းချမ်းသူတွေရဲ့တိုက်ခိုက်မှုတွေကြုံရပြီးတဲ့နောက်မြန်မာစစ်တပ်ကရိုဟင်ဂျာကျေးရွာတွေမှာပြစ်ထုတ်ခဲ့တဲ့စစ်ဆင်ရေးတွေကြောင့်ရိုဟင်ဂျာ9000လောက်ဟာအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြရပါတယ်ဒီကော်မရှင်ဟာကုလသမဂ္ဂနိုင်ငံတကာလူချင်းချမ်းသာကွင့်အဖွဲ့ကြီးနဲ့မီဒီယာတွေကစုဆောင်းထားတဲ့အထောက်အထားအချက်အလက်တွေကိုတရော်ခြိပွားဖို့ဆိုတဲ့သဘောသာတက်ရောက်ပြီးစစ်မှန်တဲ့စုံစမ်းစစ်ဆေးမှုပြုလုပ်ဖို့မဟုတ်ဘူးလို့ရန်ကုန်ခြေစိုက်လိလာတုံးသက်သူဒေးဗစ်မက်တီယဆင်ကပြောကြောင်းရေးသားထားပါတယ်။ကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့အောင်ထွန်းတက်ဟာဆိုရင်အပီလာတွင်ဘင်္ဂလားဒေ့ရှ်သတင်းစာ The Daily Star နဲ့တွေ့ဆုံမေးမြန်းမှုပြုလုပ်စဉ်မှာရခိုင်ပြည်နယ်အတွင်းရိုဟင်ဂျာတွေအပေါ်လူမျိုးစုလိုက်တုံ့တင်ရှင်းလင်းမှုပြုလုပ်ခဲ့တယ်ဆိုတာမမှန်ကန်ပါဘူးလို့ညှင်းဆိုခဲ့သူတဦးဖြစ်ပါတယ်။HRW လူခွင့်ရေးဖွဲ့ကြီးရဲ့မြန်မာနိုင်ငံဆိုင်ရာသုတေသနပညာရှင်တဦးဖြစ်တဲ့ Rich Weir ကလည်းကော်မရှင်တစ်ဟာအရင်ကဖွဲ့ခဲ့တဲ့ကော်မရှင်တွေအတိုင်းမြန်မာအစိုးရပေါ်ဝေဖန်မှုတွေကိုကာကွယ်ပေးဖို့နဲ့ PR ပေးနေတာတွေကိုအာရုံပြောင်းသွားအောင်ကြိုးပမ်းဖို့သာဖြစ်တယ်ဆိုတဲ့ဖြင့်ရေးသားထားပါတယ် VOA ဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ဖို့အချိန်ရောက်ပါပြီ American Indian သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာပ
ါဒီကိမ့်နဲ့တင်ပြမယ် EDM အသုံးကတော့
Drive me up the wall
ဖြစ်ပါတယ်စာလုံးပေါင်းကDRIVE drive ကမောင်းနာ ME ကကျွန်တော်ကျမ UB up ကအပေါ်ဆိုတော့ drive me up ကအပေါ်ကိုမောင်းတဲ့သဘောဖြစ်ပါတယ် THE the WALL wall ကနေရာဆိုတော့စကွတ်ဟူရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့နေရာပေါ်ကိုမောင်းတဲ့သဘောဖြစ်ပါတယ်ဒီသုံးဆင်းသစ်လာတာကတော့လောင်ရင်ထဲမှာရောက်နေတဲ့ဒရိတ်ဆန်တကောင်ကိုအပြင်ကစလို့ဖြစ်စေအနောက်ရှက်ဖြစ်အောင်လို့လို့ဖြစ်စေအဲ့ဒီအထက်မှာရှိတဲ့အကောင်ကလောင်ဝင်ရဲ့နေရာပေါ်ကိုပြည့်တဲ့ရှောင်းတင်းရာကနေဆင်းသက်လာတဲ့အသွင်ပဲဖြစ်ပါတယ်။ဒါကြောင့် EDM အသွင်ကတော့လူတူဦးဦးကိုစိတ်တူအောင်စိတ်အနောက်ရှက်ဖြစ်စေအောင်လုပ်တာကိုဆိုတာဖြစ်ပါတယ်။အထူးသဖြင့်ထွက်ပြေးခြင်းစိတ်ပေါက်တဲ့သဘောမျိုးလို့ဆိုနိုင်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်။
I don't want to visit my cousin's place. He has 5 kids and they drive me up the wall.
ကျွန်တော်ကတော့ကျွန်တော်ညီတပင်ခွဲအိမ်ကိုအလဲမသွားလို့ပါဘူးဗျာ။သူ့မှာကလေး9ယောက်တောင်ရှိတယ်လေ။သူတို့ကြောင့်ကျွန်တော်ထွက်ပြေးခြင်းစိတ်ပေါက်မိတယ်လို့ဒီပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I don't want to visit my cousin's place.He has 5 kids and they drive me up the wall.
လူတူကိုစိတ်အနှောက်ရှက်ဖြစ်စေတဲ့ထွက်ပြေးခြင်းစိတ်ပေါက်အောင်လုပ်တဲ့ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Drive me up the wall.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ ငါကအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုကြားခဲ့ရတာပါ။အခုတော့အပတ်စဉ်မြန်မာပြည်တုံ့သက်ချက်ကိုတင်ဆက်ပါမယ်။မြန်မာနိုင်ငံဝန်ထမ်းလောကဟာအရင်တိုင်းခေါရိုးကျိုးနေတဲ့အတွက်ထိရောက်မှုမရှိဘူး။ရည်ချင်းမပြည့်မီဘူးလို့ပြောဆိုညှိတွားတဲ့နေကြားနေရပါတယ်။ဘာကြောင့်မလဲ။တကယ်ပဲအဲ့ဒီတိုင်းဖြစ်ပျက်နေတဲ့ဆိုရင်ဘယ်သူတွေမှတာဝန်ရှိပါသလဲ။ဘလို့ပြုပြင်တင့်တယ်လဲဆိုတာမြန်မာနိုင်ငံ VOA ရုံးခွဲကိုတာဝန်ယူကြီးချက်ပြီးတော့ပြန်ရောက်လာတဲ့ဒေါခင်ဆိုးဝင်းမြန်မာပြည်အခြေစိုက်မူဝါဒလေးလာရေးလုပ်ငန်းတွေကိုမကြာခဏတွားရောက်ပြီးတော့ပါဝင်ဆောင်ရွက်နေတဲ့ကိုဝင်းမင်းတို့နဲ့ဥကြော်စံသာဆွေးနွေးတုံ့သက်ထားတာကိုနားဆင်ပါခင်ဗျာ။
အမ်ဘီတို့ခုတိုတက်ဖို့ဆိုတာခေါင်းဆောင်မှုအပေါ်မှာကြီးပဲမူတည်တာမဟုတ်ဖက်နဲ့ဘျူရိုကရေစီရန်ရလို့ခေါ်တဲ့ဝန်ထမ်းလောကပေါ်မှာအများကြီးမူတည်တယ်လို့ပြောကြပါတယ်တချို့နိုင်ငံတွေမှာအစိုးရဘယ်လိုပဲပြောင်းနေပြောင်းနေတိုင်းပြည်ရဲ့တိုတက်မှုအဆက်မတန်ကျဆင်းသွားတာတွေပါရင်မတွေ့ရပါဘူးဘာကြောင့်လဲဆိုတော့အုတ်ထွေရန်ရကထိန်းထားတာမျိုးတွေကတွေ့ရပါတယ်ဆိုမြန်မာပြည်မှာအုတ်ထွေရန်ရနဲ့ပတ်သက်လို့တော့ဒီနေ့ထိညှိတွားတဲ့သိကြရပါတယ်ဒေါခင်ဆိုဝင်ရဲ့အတွေ့အကြုံနဲ့ပြောပါဦးခင်ဗျာ
ဒီ bureaucracy ရန်ရလို့ပြောတဲ့နေရာမှာဒီအစိုးရဝန်ထမ်းပေါ့နော်ပြည်သူဝန်ထမ်းလို့ခေါ်အောင်ပေါ့အဲ့ဒီပြည်သူဝန်ထမ်းတွေရဲ့ခန့်ကဏ္ဍအရင်အစိုးရလက်ထက်တုန်းကထားသွားခဲ့တဲ့ဒီအမြဲတမ်းအတွင်းဝင်ဆိုတဲ့လူတွေရှိပါတယ်အဲ့ဒီအမြဲတမ်းအတွင်းဝင်ဆိုတဲ့ပုဂ္ဂိုလ်တွေကဝန်ကြီးနဲ့တိုက်ရိုက်ဆက်ဆံရတဲ့အနေအထားမှာရှိပါတယ်အဲ့တော့ဒီအမြဲတမ်းအတွင်းဝင်တွေဆိုတာကလည်းဒီမိုးကြွှေကိုလို့ခေါ်ကြတယ်ဒီတက်မတော်ကနေပြီးတော့အငြိမ်းစားယူလာတဲ့ရရှိနေများပါတယ်အဲ့ဒီခါကျတော့သူတို့တွေရဲ့ mindset ပေါ့နော်သူတို့ရှိနေတဲ့ mindset ကအရင်တုန်းကရှိနေတဲ့အတိုင်းပဲဟိုပြောင်းလဲမှုတစုံတရာမတွေ့ရသေးတဲ့အတွက်ကြောင့်မလို့ဒီအများပြည်သူနဲ့ဆက်ဆံရတဲ့ဌာနတွေမှာဟိုဘယ်လိုခေါ်မလဲအားမလို့အားမရဖြစ်တာတွေဟိုခင်းရောက်တဲ့လောက်မြောက်တာတွေဖြစ်နေတာပေါ့လေအဲ့လိုတွေ့ရပါတယ်ဦးကျော်စံသာ
ကိုဝင်းမင်းကဘယ်လိုသဘောပါလဲအများကအတွင်းဝင်နေခန့်သွားတဲ့ကိစ္စဟာနောက်တက်လာမဲ့ဒီမိုကရေစီအစိုးရအတွက်အဓိကအုပ်ချုပ်ရေးရန်တရားပြုပြင်ပြောင်းလဲနေရမှာအခက်အခဲဖြစ်နေတယ်အတားအဆီးဖြစ်နေတယ်လို့ဒေါက်တာဆိုရင်းကဆိုပါတယ်ကိုဝင်းမင်းရဲ့အမြင်နဲ့သိချင်ပါတယ်ခင်ဗျာ
ကျွန်တော်အမြင်တော့ဒီပြည်သူဝန်ထမ်းတစ်ခုလုံးရဲ့အားနည်းချက်လို့ပြောရမယ်ထင်တယ်ဆရာအတွင်းဝင်တွေခန့်တာထက်စာလို့ရှင်ပေါ့နော်အဲ့တော့အတွင်းဝင်တွေခန့်တဲ့ရွေချက်ကတော့ကောင်းခဲ့တာရှိပါတယ်အဲ့ဒါကဘာလဲဆိုတော့နောက်တလာမဲ့အစိုးရချလို့ရှင်ဒါမှမဟုတ်ရှင်လည်းဒီဒီမိုကရေစီစနစ်မှာအစိုးရတွေဘယ်လိုပဲပြောင်းပြောင်းဒီအောက်ကနေတော့တာဝန်ယူအကောင့်ထဲပေါ်ပေးတဲ့ပြည်သူဝန်ထမ်းအုပ်ချုပ်ရေးရန်တည်ငြိမ်နေလို့ရှင်အားကောင်းနေလို့ရှင်မူဝါဒတွေပေါ့နော်ရှေ့ဆက်သွားနိုင်ဖို့ပြည်ပြင်ပြောင်းလဲဖို့အတွက်အထောက်အကူပြုမယ်ဆိုတဲ့ရည်ရွယ်ချက်နဲ့သင်ခဲ့တာဖြစ်ပေမဲ့တို့ကတော့ဘယ်လိုပြောရမလဲဒီ CEO လိုမျိုးပေါ့တကယ်ဒီဌာနတစ်ခုကိုထိတ်ဆုံးရနေပြီးတော့ဝန်ကြီးအောင်ပါပေါ့နော် run တဲ့ခါကျတော့တို့မှလိုအပ်တဲ့ရည်ချက်နဲ့ဖြည့်ပေးနိုင်ဖို့က ကျွန်တော်ထင်တယ်ဟိုမပြည့်စုံနိုင်ခဲ့ဘူးပေါ့နော်ဒီတစ်ခုလုံးရဲ့အနေထားမှာပတ်သက်ပါတယ်ဒီယာရုတစ်ခုတည်းနဲ့အနေထားမျိုးတော့မဟုတ်ဘူးအဲ့တော့ဆိုရာကဒီလူတွေမှာရှိရမယ့်အရေးချင်းကစီမံခန့်ခွဲမှုလည်းကောင်းရမယ်အချင်းချင်းဆက်ဆံရေးဟလာသတင်းမီဒီယာနဲ့ဆက်ဆံရေးကောင်းရမယ်ဘူတုဒ္ဓဟိုပြေဝပြီးတော့ထူဖောက်ဟိုစဉ်းစားတက်ပြီးတော့တီထွင်ဖန်တီးတတ်တဲ့ညံမျိုးပေါ့နော်ရှိဖို့လိုတယ်နောက်တစ်ခါဒီအဖွဲနဲ့လုံနေတဲ့ဒီမျိုးဖြစ်ဖို့လိုတယ်ဒါပေမဲ့အဲ့ဒီအရေးချင်းတွေမျိုးသွင်းပေးတာတဲ့စာလို့ရှိရင်ခုနကဒီအတွင်းဝင်သင်တန်းတွေမှာတော်တော်များကနိုင်ငံရှိထားပြီးသားဥပဒေတွေလုံထုံးလုံနည်းတွေအဲ့ဒါတွေကိုအဓိကပြန်သင်တာများခဲ့တဲ့အတွက်ဒါကလည်းဒီရပ်ဘဝနဲ့အားလုံးမှာဒါတွေပဲအဓိကသင်နေကြတာ။ခုနကတကယ်ဟိုလိုအပ်တဲ့ skill တွေပေါ့နော်အဲ့ဒါတွေမသင်ထားနိုင်ခဲ့တဲ့အတွက်ကျွန်တော်များဒီအရေးချင်းပိုင်းမှာအားနေနေတယ်လို့ပဲဆိုရမှာပါဆရာ
။ဆိုတော့အတွင်းဝင်တွေခန္ဓာအများသောအဖြစ်စစ်ဘုံဟောင်းတွေဟုတ်
အများစုကတော့စစ်ဘုံဟောင်းနေများပါတယ်ဆရာ
ဒေါန်ဆန်းစုကြည်ဟိုတလုံးကပြောသွားတာလဲကြားမိပါတယ်သူကဘာလဲဆိုတော့ဒီ NLD အစိုးရကိုတဲ့ဒီပြည်သူဝန်ထမ်းတွေကနေပြီးပညာပြနေတယ်လို့သူစိတ်ထဲမှာခံစားရတယ်တဲ့အဲ့ဒီခါကျတော့ဥပမာဆိုလို့ရှိရင် NLD အစိုးရတက်လာတဲ့ခါမှာဟိုဝင်းကြီးဒုဝင်းကြီးတစ်တေပြောင်းသွားတယ်ဒါပေမဲ့ဒီအမြဲတမ်းတွင်းဝင်ကတော့ဒီမိုးကြရွှေကိုတွေဖြစ်နေတယ်အဲ့ဒီခါမှာအမြဲတမ်းတွင်းဝင်ကနေပြီးတော့ဒီပံ့ပိုးရမယ့်အစားလုပ်ငန်းအနေအထမြောက်ရမယ့်အစားဟိုပိုပြီးကတိကအောင်ဖြစ်အောင်လုပ်ငန်းနှောက်နှေးအောင်ပေါ့နော်အဲ့လိုကပ်ပြက်ရက်ပြက်လုပ်နေတယ်လို့ဟိုမြင်တဲ့လူလည်းရှိတာပေါ့လေအဲ့တန်းဒေါအောင်ဆန်းစုကြည်ကဟိုတလောထောက်ပြသွားတာဒီအစိုးရဝန်ထမ်းတွေက NLD အစိုးရကိုပညာပြနေတယ်ဆိုပြီးတော့သူကပြောသွားတာရှိပါတယ်ဦးကျော်တန်းသား
ဟာကိုင်ပင်ဟိုကြားမိတာအေး
ဒီနေရာမှာနှစ်ပိုင်းပေါ့ဆရာနော် NLD ဆိုတဲ့ဘက်ကတော့အဲ့လိုခံစားနိုင်ပါတယ်ဒါပေမဲ့လည်းဒီဝန်ထမ်းတွေဘက်မှာလည်းကျွန်တော်တို့ပြန်ချတာတွေကတော့ဒီလက်တွေ့မကျတဲ့နေသားမျိုးတွေနဲ့ဒီသူတို့လုံနေရတယ်ပေါ့နော်ဟိုဒီအမိတ်ပေးစစ်စစ်မှုတွေမှာရှင်းရှင်းလင်းလင်းမရှိဘူးနောက်သူတို့ရဲ့လုံထုံးလုံနည်းတွေရဟလာဒီလောကကံခတ်တာတွေရှိတယ
်အမိတ်ပေးရဟိုဆူရဖွဲ့အမိတ်ပေးတာ
ဟုတ်ပါတယ
်ရှင်းရှင်းလင်းလင်းမရှိဘူးပေါ့
ဟုတ်ပါတယ်အဲ့တော့အဲ့လိုနေသားမှာသူတို့ကဘာကိုအဓိကလှုပ်ဆောင်ရမလဲဆိုတာမျိုးကိုရှင်းရှင်းလင်းလင်းမရှိတာရယ်။နောက်သူတို့မှရှိထားပြီးသားလုံထုံးလုံနည်းတွေအရဟိုလှုပ်လို့မရတဲ့နေသားတွေရှိနေတာရယ်။အရေးကြီးတာအဲ့ဒါတွေဒီလုံထုံးလုံနည်းတွေကိုပြင်ဖို့လိုတယ်ပေါ့နော်။အဲ့ဒါကိုသူတို့ကပြန်ပြီးတော့သူတို့ညှိလေးရှိပါတယ်။ဟိုအခုမှဟလာဒီ NLD အစိုးရနဲ့ပြည်သူ့ဝန်ထမ်းတွေကပြန်ဆက်ဆံရတဲ့အခါကျတော့တစုံတရာတွေစိမ့်နေပြီးတော့နားလည်မှုတစ်ဖက်နဲ့တစ်ဖက်ဟိုအားနေတဲ့နေသားမျိုးလည်းရှိနေမှာ။ဒါပေမဲ့ဝန်ထမ်းအများစုကတော့အထက်ကပေးတဲ့အမိန့်တိုင်းတော့သူတို့အတက်နိုင်စသလိုလှုပ်ဆောင်ကြတာကိုတွေ့ရပါတယ်ဒါပေမဲ့ဒီလှုပ်ဆောင်မှုစွမ်းရည်ကတော့ကျွန်တော်ခုနပြောသလိုပဲနိုင်ငံတကာနဲ့ရှင်းလင်းလို့ရှိရင်တော့အားနည်းမှုတော့ရှိနေပါတယ်
အဲ့တော့ဒီ NLD အစိုးရမတက်ခင်တုန်းကဝန်ထမ်းလောကနဲ့အခု NLD အစိုးရတက်လာပြီးဝန်ထမ်းလောကဘာများကော်တော့ပါလဲအရင်အစိုးရဝန်ထမ်းတွေကဟောဒီဟာတက်ပို့ပြီး efficient ဖြစ်ခဲ့သလားခင်ဗျအ
ဲတခုရှိတာကတော့ဒီ NLD အစိုးရကိုပြည်သူအများပြည်သူလူထုကအရန်ကိုမျှော်လင့်ချက်တွေကအရန်များတယ်များတဲ့အခါကျတော့ NLD အစိုးရရဲ့လုံနိုင်တဲ့လုံနိုင်စွမ်းရှိတဲ့အင်းအားပေါ့နော်။နောက်ပြီးတော့ဒီ NLD အစိုးရအနေနဲ့ဒီတာဝန်ခွဲဝေမှုအပိုင်းဒီဥမာဝင်ကြီးတွေတာဝန်ပေးတဲ့အပိုင်းလူမှန်နေရာမှန်ဟုတ်ရဲ့လားပေါ့။အဲ့ဒါအများစိတ်ထဲမှာဟိုဘဝင်မကျဖြစ်နေတာကြီးအများကြီးရှိပါတယ်။ဟိုဥမာဟိုတခုပြောရမယ်ဆိုလို့ရှိရင် NLD အစိုးရတက်လာတဲ့အခါမှာသူတို့လုတ်ချင်နေခဲ့တဲ့ပေါ့ဒီငင်းညာရေးကိစ္စပေါ့။ငင်းညာရေးနဲ့ပတ်သက်တဲ့တာဝန်ပေးထားတဲ့ပုံကိုယ်တွေကဒီငင်းညာရေးနဲ့ပတ်သက်ပြီးထဲထဲဝင်ဝင်ဘလောက်အထိစွမ်းစွမ်းတမန်ဆောင်ရွက်နိုင်မလဲဆိုတာတန်မြရီအများကြီးရှိပါတယ်ဦးကျော်သန်သာ
ဟုတ်ကဲ့မြန်မာနိုင်ငံမှာအဲ့လိုလူမှန်နေရာမှန်ရွေးရလောက်အောင်အရေးရှင်ပြည့်မီတဲ့လူတွေကောင်းကောင်းရွေးနိုင်လောက်အောင်များများပြားပြားရှိနေပါရဲ့လား
ကျွန်တော်အမြင်ကတော့ဒီအရေးချင်းရှိတဲ့သူတွေကတော့ရှိပါတယ်ဒါပေမဲ့ဒီအရေးချင်းရှိတဲ့သူတွေတပည့်များနောက်ပိုင်းမှာဒီပြည်သူဝန်ထမ်းဖြစ်ဖို့အတွက်ပေါ့နော်ရှောက်ထားကြရဲ့လားဆိုတာကကျွန်တော်ခုနပြောခဲ့တယ်လို့ပဲပေါ့တော်တော်များများကပြည်သူဝန်ထမ်းလုပ်ဖို့ဆိုလို့ရှိရင်သိစိတ်ဝင်စားကြတော့ပါဦးအဲ့တော့ဒီနေရာမှာပြဿနာကတော့ဒီစနစ်ကြီးတစ်ခုလုံးနဲ့ဟိုပတ်သက်နေမှာလို့ထင်ပါတယ်ခုနလူမှန်နေရာမှန်လို့ကျွန်တော်တို့ဟိုသုံးတဲ့စကားအနေထားအရာပေါ့နော်ဟိုကျွန်တော်တို့လူကိုအဓိကထားပြီးစဉ်းစားကြတော့တော့တွေ့ရပါတယ်အဲ့ဒီခါကျတော့ဒီဝတန်းရွေးချယ်မှုနဲ့ဒီရတုတိုးပေးမှုတွေကနီးစပ်ရလူကိုပဲအဓိကဦးစားပေးခဲ့ပြီးတော့ဒီလူရဲ့အရေးချင်းကိုခုနကဒီ meritocracy ပေါ့နော်တခြားနိုင်ငံတွေမှာဆိုတာတွင်တွင်သုံးနေပါတယ်ဒါပေမဲ့ကျွန်တော်တို့ဒီမြန်မာနိုင်ငံပြည်သူ့ဝန်ထမ်းလောကမှာဆိုလို့ရှိရင်တော့ meritocracyကိုကျွန်တော်တို့အကြတာအရန်နေပါတယ်နီးစက်ရအဲ့လိုလက်တင်ရပဲခန့်ကြတယ်ရာထူးတိုးပေးကြတယ်အစရှိသဖြင့်ဟိုပြောနေကြတာများတယ်ပေါ့နော
်ဒီလူမှန်နေရာမှန်ရွေးချယ်နေပတ်သက်ပြီးတော့ကိုမင်းပြောတဲ့အရေးချင်းရှိလို့ရှိရတာနဲ့သူတို့မရွေးဘူးဘရက်ကရှာနဲ့ပတ်သက်လို့တော့ခေစုံမင်းပြောချင်တာရှိပါသေးလ
ားအဲ NLD အစိုးရအနေနဲ့ ਆ ဒီ power delegate လုပ်တဲ့နေရာမှာပေါ့နော်တာဝန်ခွဲဝေပြီးတော့တေချာပေးတဲ့နေရာမှာအားနေတယ်လို့ထင်ပါတယ်ဘာလို့ဆိုတော့သူတို့တာဝန်ခွဲဝေပေးလိုက်တဲ့လူကဟို မလုတ်ရဲမကင်ရဲမပြောရဲမဆိုရဲနဲ့ဖြစ်နေတဲ့လူတွေများနေတယ်အခုဟာပြန်လဲမပြောရဲဘူးဟိုဒီဟိုခိုင်းသမျှလေးပဲလှုပ်တာပေါ့နော်ကို own initiative လည်းတိတ်မရှိကြတဲ့သဘောပေါ့နော်အဲ့တော့ဟိုသူတို့မှာဘယ်လိုခေါ်မလဲဒီ capacity လို့ခေါ်မှာပေါ့နော်ဒီစွမ်းဆောင်ရည်ကအင်တာမကိုအားနေနေတာပေါ့နော်အဲ့ဒါကြောင့်မလို့လေအားလုံးကဟိုအားမလို့အားမရဖြစ်ကြတာဥပမာဆိုလို့ရှိရင်ဟိုကျမနဲ့ရင်းနေတဲ့တန်တမန်တွေရှိပါတယ်မြန်မာတန်တမန်တွေပေါ့နော်သူတို့ဆိုလို့ရှိရင်ဘယ်လိုပြောလဲဆိုတော့နိုင်ငံတကာကနေအကြီးအကျယ်ဖိအားတွေဝိုင်းပေးနေကြတဲ့အချိန်မှာသူတို့အဲ့ဒီဖိအားကမစ္စိုင်းဒုံးလဲနဲ့ကြီးလို့ကြီးတဲ့ဒုံးလဲနဲ့ကြီးနဲ့ပစ်ခံနေရတဲ့အချိန်မှာသူတို့ကိုပေးထားတာလေးကပစ္စတိုလေးတစ်နက်နဲ့တလက်လေးနဲ့ပေးထားပြီးတော့ကမ္ဘာလဲမှာခုခံနေရတယ်ဆိုတဲ့သဘောတွေလည်းဖြစ်နေတယ်။အဲ့ဒါမျိုးဒါစိန်ခေါ်ချက်တွေကအများကြီးပေါ့နော်။ဥပမာအဂရိလိုက်စားမှုတိုက်ဖြတ်ရေးဆိုတော့အဲ့ဒီလိုက်စားမှုတိုက်ဖြတ်ရေးကလည်းအဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်တခုတည်းနဲ့တနိုင်ငံလုံးချစားနေတဲ့နိုင်ငံကြီးကိုဘလို့နည်းနဲ့မှစိတ်ဆန္ဒရှိပေမဲ့လို့လေသူတို့မှဟိုလုတ်ပိုင်ခွင့်ကဘောင်ကတိတ်ကျင်းတယ်အဲ့လိုမျိုးတွေရှိတဲ့အခါကျတော့ဒီ power delegate လုပ်တဲ့နေရာမှာ NLD အစိုးရရဲ့အားနည်းမှုကိုလူတိုင်းလူတိုင်းကဘဝင်မကြပါဘူးရှင
်။ဆိုတော့အဲ့လိုအားနည်းမှုကျွန်တော်ကဘယ်လို capacity လိုရဲဘယ်လိုလုပ်ပိုင်ခွင့်လိုရဲဆိုရက်ကစားလည်းပြန်လဲတင်ပြတဲ့ကိစ္စမျိုးကမပြောရရဘူး။ဒါဆိုအဖြစ်အဲ့ဒီကိစ္စဟာမြန်မာလူမျိုးတွေရဲ့ဇယိုက်ပေါ့လေအားနာတာအထက်ကလူကြီးခိုင်းတာပဲအရင်အစိုးရဆက်ဆက်မှလည်းပြန်ပြောခဲ့တာတော့သိမရှိဘူးထင်ပါတယ်ဒီကိစ္စကို
။မရှိပါဘူး။အရင်လည်းတောက်လျှောက်ကပြန်ပြောရင်ဟိုအမုန်းခံရမယ်ချောင်ထိုးခံရမယ်ရတုတက်ဖို့ခက်မယ်အဲ့တော့အလိုက်တင်လေးပဲနေသွားကြတဲ့လူတွေကများပါတယ်အပြင်မှာတော့ပဲမချေမနဲ့ပြောလို့ရှိပါတယ
်ဆိုတော့နောက်တစ်ခုကျွန်တော်မေ့ချင်တာဦးမင်းမင်းစောစောပြောတာဝန်ထမ်းလုတ်ချင်တဲ့လူသိမရှိတော့ဘူးဆိုခဲ့ကြဒီကိစ္စမှာလည်းပဲဒါတနည်းအားဖြင့်ဟိုတုန်းကတော့ဝန်ထမ်းမှတပါလုတ်เสียမှမရှိတာအခုတော့လုပ်ငန်းတွေအများကြီးပွင်လင်းလာတယ်ပြင်မှာလုတ်တော့ပတ်စံပွေရတာပေါ့အစိုးရစီမံလုပ်လို့ဘာမှမရတာဆိုတော့အဲ့လိုအများကြီးထွက်သွားတယ်အများကြီးတွေ့ရပါတယ်ဆိုတော့ဒါဘောဘယ်လိုပြောကြမလဲဒါဘောဝန်ထမ်းလူချင်းလူမရှိတော့ဘူးဆိုတာဟာမကောင်းတဲ့အချက်လို့ပြောကြပါလားကောင်းတယ်လို့သုံးသပ်ကြပါလားခင်ဗျာ
ဘယ်သူမဆိုကို့အတွက်များတဲ့ဟာပဲသွားကြမှာပေါ့လေအဲ့ဒါကြောင့်မလို့အခုနောက်ပိုင်းမှာဟိုဒီဝန်ထမ်းရွေးချယ်လေ့ကျင့်ရေးအဖွဲ့အနေနဲ့ကလည်းဟို incentive တွေနဲ့ခေါ်ဖို့ဟိုလုပ်ဖို့ကောင်းတာပေါ့နော်ကျမစ조사ပါတယ်ဒီ PSC ဥက္ကဋ္ဌကြီးနဲ့ interview လုပ်ဖို့ဆိုပြီးတော့ဒါပေမဲ့ तू ကလည်းဒီမိုးကြရွှေကိုကိစ္စကြောင့်လားတော့မသိဘူးပေါ့နော်ကျမဟို interview မပေးပါဘူ
းဟုတ်ကဲ့ NLD ဆိုရဲပထမသတ္တန်တဝက်ကျူးခဲ့ပါပြီမကြခင်ဒုတိယသက်တမ်းအတွက်ရွေးကောက်ပွဲဝင်ကြရအောင်မယ်ဆိုတော့ဒီရမှာတော့အလားအလားမြင်ပါသလားဒီဝန်ထမ်းလောကတိုးတက်လာဖို့ဘယ်လိုလုပ်သင့်တယ်ထင်လဲဆိုတော့လည်းနည်းနည်းဆက်ပြော
ဘလို့လုံးတင်လဲဆိုတဲ့ခါကျတော့ဒီဝန်ထမ်းတွေဒီအချင်းချင်းကြားမှာလေသူများနိုင်ငံမှာဆိုရင်တော့ဥမာစင်ကာပူမှာသွားလုပ်တယ်ဆိုတော့စင်ကာပူမှာသွားလို့ရှိရင်ခါတဲ့အလုပ်ကိုစူးစမ်းပြီးတော့စီကံတကြလိုက်နာပြီးတော့ဖျား PVC လောက်ကြတာပေါ့နော်ဗမာမြန်ပြန်ရောက်တဲ့ခါကျတော့ဗမာပြည်ပုံစံအတိုင်းပဲလဖဲ့ရည်ဆိုင်သွားကြမယ်အီယောနဲ့ပေါ့နော်ဟိုအားကျိုးမှန်တဲ့မလုပ်ဘဲနဲ့လူကြီးလာမှထလုပ်တဲ့ဟာမျိုးတွေလည်းရှိတယ်ရှင်အဲ့တော့အားလုံးကိုစီကိုတာဝန်ကိုကြေပြွန်ပြီးတော့ကိုကိုပေးရထားတဲ့တာဝန်ကိုတာဝန်တိုင်းသိဖို့ပေါ့နော်ဘာတွေလုပ်ရမယ်ဆိုတဲ့ဒီ job description မှာပါတဲ့အတိုင်းတညီလက်ညီလုပ်ကြမယ်ဆိုလို့ရှိရင်အခက်အခဲကျော်လာနိုင်ပါပါရှင
်ဟုတ်ကဲ့
နောက်တစ်ခုကကြတော့ဒီဝန်ထမ်းစနစ်ထဲမှာပဲတင်ဒန်းတွေအများကြီးပေးဖို့လိုပါတယ်ဆရာဒီလက်ရှိရှိပြီးသားဥပဒေတွေနဲ့နိုင်ငံရေးစနစ်ကိုထောက်ခံဖို့လောက်ပဲအဓိကသင်ခဲ့တာတွေတွေ့ရတဲ့အခါကျတော့ဒီနိုင်ငံတကာမှာပြောင်းလဲနေတဲ့အနေအထားတွေမှာတကယ့်ကိုအရေးရှင်းရှိတဲ့တက္ကသိုလ်တွေနဲ့ချိတ်ဆက်ပြီးတော့သင်ဖို့အရေးကြီးပါတယ်
ဝန်ထမ်းလောကထိရောက်ရေးဘုသူတာဝန်လဲဆိုတဲ့ခေါင်းစဉ်နဲ့တုံးသက်တင်ပြထားတဲ့ဦးကျော်စံသားရဲ့မြမအရေးတုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ဖို့အလှည့်ရောက်ပါပြီဒီတစ်ပတ်အစီအစဉ်မှာတော့မိထီလာမျိုးကမတ်မေရီဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ရပါမယ်မတ်မိုးဖြူကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါကျမမျှဝေခြင်းနဲ့အချမ်းဝါတော့ကျမရဲ့ယုံကြည်ချက်တစ်ခုဖြစ်တဲ့မိမိကိုယ်သာအားထားရဆိုတဲ့အဲခေါင်းစဉ်နဲ့ပေါ့နော်ကျမယုံကြည်တဲ့ဟာလေးမျှဝေခြင်းလို့ပါကျမတို့လူတွေကဟိုကိစ္စအမျိုးမျိုးအမှုအမျိုးမျိုးအကြောင်းအရာမျိုးမျိုးနဲ့စိုးရိမ်ပူပန်မှုတွေရှိတယ်နောက်တစ်ခုကကြတော့ကိုယ့်ရဲ့ဘဝမတူညီတဲ့ခြေနေရကိုယ့်ပုံစံနဲ့ကိုယ်ယုံကန်နေရတဲ့ဟာတွေအများကြီးရှိတယ်ဘဝချင်းဒီမျိုးစုံဖြတ်တန်းနေရတဲ့အခါမှာစိတ်ဆင်းရဲရတဲ့ခါတွေရှိရယ်စိတ်ချမ်းသာတဲ့ခါတွေရှိရယ်ပျော်ရဲခါတွေလည်းရှိရယ်စိတ်ညစ်ရတဲ့ခါတွေလည်းရှိရယ်သဘောထားမတိုက်ဆိုင်တဲ့ခါငြင်းခွန်ရတာတွေရှိရယ်လှုပ်ထဲမှာလည်းရှိရယ်မိသားစုထဲမှာလည်းရှိရယ်တစ်ခါတလေကိုနဲ့
ဆက်ဆံရတဲ့အလုပ်သဘောရဆက်ဆံရတဲ့လူတွေကြားထဲမှာလည်းရှိတယ်။မိသားစုထဲမှာလည်းရှိတယ်။အဲ့လိုမျိုးခါကြလို့ရှိရင်ကိုယ့်ရဲ့ခံယူချက်တွေကအများကြီးမိမိရဲ့စိတ်ချမ်းသာမှုကိုအထောက်အကူပြုတယ်လို့ကျွန်မကယုံကြည်ရပါတော့။ဘာဖြစ်လဲဆိုတော့ကိစ္စတစ်ခုကိုကိုယ်ကဘယ်လိုလက်ခံလိုက်တယ်လဲဘယ်လိုခံယူလိုက်တယ်လဲဆိုတဲ့အပေါ်မှာမူတည်ပြီးတော့ကျွန်မတို့ရဲ့စိတ်ကိုတည်ရမှုရှိပါတယ်။အဲ့တော့ကျွန်မတို့ကဒီကိစ္စတစ်ခုကိုကောင်းသောစိတ်ထားနဲ့ဒါမှမဟုတ်လို့ရှိရင်ခံနိုင်ရရှိနဲ့လက်ခံနားထောင်မယ်ဒါမှမဟုတ်လို့ရှိရင်လည်းခံယူလိုက်မယ်ဆိုလို့ရှိရင်ကျွန်မတို့အများကြီးပို့ပြီးတော့စိတ်ဆင်းရဲရတာတတ်တာမယ်ပေါ့နော်တခါတလေနောက်တစ်ခုကကြတော့ဘာရှိလဲဆိုလို့ရှိရင်တချို့ကိစ္စတွေမှာဒီကိစ္စကိုကိုမထိန်ချုပ်နိုင်ဘူးဆိုတဲ့ဟာကိုလက်ခံမှုလိုတယ်ပေါ့နော်ကိုယ့်ကိုယ်ကိုယ်တောင်မှစိတ်တိုင်းမကြရတာလေနော်သူများတွေကိုစိတ်တိုင်းကြဖို့သူများအမြင်နဲ့ကိုယ့်အမြင်နဲ့တူဖို့ဆိုတဲ့ကိစ္စကတော့အင်မတန်မှမလွယ်ကူတဲ့ကိစ္စပေါ့အဲ့တော့ကိုယ့်ရဲ့စိတ်ဆင်းရဲမှုကိုယ့်ရဲ့စိတ်ချမ်းသာမှုကိုယ့်ရဲ့ပျော်ရွှင်မှုကိုယ့်ဝမ်းနည်းမှုတွေအကုန်လုံးကကိုယ့်လက်ထက်မှာပဲရှိရလူကျမယုံကြည်ရယ်ကိစ္စတိုင်းကိုစိတ်ညစ်စရာလို့တွေးမယ်ဆိုလို့ရှိရင်လည်းစိတ်ညစ်စရာပေါ့ကိစ္စတိုင်းကကိုယ့်ရဲ့လက်ထက်မှာအာထိန်ချုပ်နိုင်တဲ့ဟာမဟုတ်ဘူးဆိုတဲ့ဟာကိုလက်ခံထားမယ်ဆိုလို့ရှိရင်ကျမတို့အများကြီးတက်တာမှာပေါ့နော်နောက်တစ်ခုကကြတော့ကိုယ့်မှာကြုံလာတဲ့အခက်အခဲလမ်းကြောင်းဘလို့ပုံစံနဲ့ဘလို့လမ်းကြောင်းနဲ့ကျမတို့ကင်တွေမလဲခံယူမလဲလက်ခံမလဲပြီးသွားတဲ့ခါကြလို့ရှင်ကျမတို့ဘလို့ဖြည့်ရှင်းမလဲဆိုတဲ့ဥစ္စာတွေကတကယ်တမ်းကျတော့သူများအကြံပေးတာလည်းလုံနိုင်နေဟိုဟာလေးဟိုလိုလုံလိုက်ပါလားကောင်းသောစိတ်နဲ့အကြံပေးတာနောက်တစ်ခုကကျတော့သူတို့ရဲ့တွေ့ကြုံဒီပေါ်မှာအခြေခံပြီးတော့အကြံပေးတာပေါ့နော်လူတစ်ယောက်နဲ့တစ်ယောက်ကဖြတ်တန်းလာတဲ့ဘဝလမ်းကြောင်းတွေမတူဘူးခံချက်တွေမတူတဲ့အတွက်ကြောင့်မလို့ကျမတို့ဖြည့်ရှင်းတဲ့ပုံစံတွေလည်းမတူဘူးပေါ့အဲ့တော့တကယ်တမ်းခံစားရတာကဘယ်သူခံစားရမလဲဆိုရင်ကိုပဲခံစားရမယ်အဲ့တော့ကိုခံစားရမှာဖြစ်တဲ့အတွက်ကြောင့်မို့လို့ကိုဖြည့်ရှင်းမှသာအဲ့ဒီကိစ္စတခုကပြည့်လည်သွားနိုင်မယ်ဆိုတဲ့ဟာမျိုးပေါ့အဲအဲ့လိုမျိုးခံယူချက်ကျမမှာရှိတယ်ဆိုတော့ဟိုကိုယ့်ရဲ့ပျော်ရွှင်ခြင်းကိုယ့်ရဲ့ဝမ်းနည်းခြင်းနေအကုန်လုံးကကိုယ့်လက်ထက်မှာပဲရှိတယ်ကိုယ့်ရဲ့ခံယူချက်သဘောထားနဲ့ပဲပို့ပြီးတော့သက်ဆိုင်နေလို့ကျမယုံကြည်ရပေါ့နော်အဲ့တော့ကိုယ့်ရဲ့စိတ်ထဲခံမှာမှုဘယ်လောက်ရှိသလဲဖြစ်လာတဲ့ကိစ္စရက်ဒီပုံမှာလောကရန်ပုံမှာကိုဘလူခံယူရင်ဆိုင်မလဲဆိုတော့မှမူတည်ပြီးတော့ကျမတို့ရဲ့ပျော်ရွှင်ခြင်းဝမ်းနည်းခြင်းနေနောက်တစ်ခုဒီစိတ်ချမ်းသာတယ်ဘဝမှာစိတ်ချမ်းသာတယ်ဘဝမှာစိတ်ဆင်းရဲရတယ်ဆိုတဲ့ဟာတွေကကျမတို့ရဲ့ခံယူချက်တွေနဲ့ပြဿနာတွေကိုကင်တွယ်ဖြေရှင်းတဲ့ပုံစံဘဝပုံမှာခံယူချက်တွေပုံမှာမူတည်ပြီးတော့ဖြစ်လာရလို့ကျမယုံကြည်ပါတယ်အဲ့အတွက်ကြောင့်မို့လို့ကျမရဲ့ပျော်ရွှင်ခြင်းကျမရဲ့ဝမ်းနည်းခြင်းကျမကိုယ်တိုင်မှာပဲတာဝန်ရှိတဲ့အတွက်ကြောင့်မို့လို့ကျမဒီမိမိကိုယ်သာအားထားရပါတော့။အဲ့လိုလိုကျွန်မယုံကြည်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။ဒါတော့ကြာသပတေးနေ့မနေ့ပိုင်းရဲ့အပတ်စဉ်ကဏ္ဍဖြစ်တဲ့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်ပေးခဲ့တာပ
ါ။ American အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ။
American ပြည်ထောင်စုအနေနဲ့ပထမဆုံးချိန်ဘာသာရေးလွတ်လပ်ခွင့်တိုးတက်ဖြစ်ထွန်းမှုဆိုင်ရာညီလာခံကိုဇူလိုင်လ24ရက်နေ့ကနေ26ရက်နေ့အထိဦးစီးကျင်းပခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီးတွေ၊နိုင်ငံတကာအဖွဲ့အစည်းကိုယ်စားလှယ်တွေ၊ဘာသာရေးခေါင်းဆောင်တွေနဲ့လူမှုအခြေပြုအဖွဲ့အစည်းကကိုယ်စားလှယ်တွေစုဝေးတက်ရောက်ခဲ့ကြတာပါ။ Washington DC မှာကျင်းပတဲ့အဲ့ဒီညီလာခံမှာဘာသာရေးဖိနှိပ်မှုနဲ့ခွဲခြားမှုကိုကာကွယ်တားဆီးနိုင်ရေးကမ္ဘာတဝန်းမှာဘာသာရေးလွတ်လပ်ခွင့်အပေါ်လေးစားမှုရှိအောင်တည်ကြားစေရေးစတာတွေအတွက်ခိုင်မာတဲ့နည်းလမ်းတွေကိုဆွေးနွေးခဲ့ကြတာပါဒီညီလာခံကနေလူပုဂ္ဂိုလ်တဦးချင်းစီရဲ့အခြေခံအခွင့်အရေးဖြစ်တဲ့သူတို့နှစ်သက်ရာစိတ်တိုင်းကြရွေးချယ်မှုအတိုင်းဆောင်ရွက်လုပ်ကိုင်နိုင်ဖို့ဆိုတဲ့အကြောင်းအရာကျေပြန့်လာတဲ့ဆွေးနွေးပြောဆိုမှုကိုအစပြုလိုက်တာဖြစ်တယ်လို့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American သံအမတ်ကြီး Sam Brownback ကပြောပါတယ်။ဒါဟာအခွင့်အရေးတရက်ဖြစ်တယ်လို့ဘယ်အစိုးရကမှဝင်ရောက်ဆွတ်ဖက်ဖို့မသင့်ဘူးလို့သူကအခုလိုပြောပါတယ
်။ It's a right that a government is instituted to protect.
ဘာသာရေးလွတ်လပ်ခွင့်ကိုအကာအကွယ်ပေးဖို့အစိုးရမှတာဝန်ရှိပါတယ်။ဘာသာတစ်ခုကိုအခြားဘာသာတစ်ခုထက်ပိုပြီးဘက်လိုက်တာမျိုးလဲလုပ်လို့မရပါဘူး
လူသားမှန်သမျှမွေးရပါဂုံတိတ်ခအတွက်ဘာသာရေးလွတ်လပ်ခွင့်ကိုကာကွယ်ဖို့နဲ့မြင့်တင်ဖို့ကိစ္စဟာမှန်ကန်တဲ့လုပ်ရဖြစ်တယ်လို့လည်းတန်အမတ်ကြီးဘရောင်းဘက်ကပြောပါရယ်တစ်ဖက်မှာလည်းဘာသာရေးလွတ်လပ်ခွင့်အတွက်လှုံ့ဆော်ဖို့လက်တွေ့အကြောင်းအရာတွေရှိနေတယ်လို့သူကအခုလိုဆိုပါရယ
် Countries that have more religious freedom have less terrorism
ဘာသာရေးလွတ်လပ်ခွင့်ပိုပြီးရှိတဲ့နိုင်ငံတွေမှာအကြမ်းဖက်မှုပိုပြီးနည်းပါတယ်ကျွန်တော်တို့အနေနဲ့ကမ္ဘာစီးပွားရေးကိုပိုပြီးကျယ်ပြန့်စေခြင်းပါတယ်ဘာသာရေးလွတ်လပ်ခွင့်ရှိတဲ့နိုင်ငံတွေမှာစီးပွားရေးဟာပိုပြီးတိုးတက်နေတာပါ။
အစိုးရတော်တော်များများဟာဘာသာရေးလွတ်လပ်ခွင့်ကိုသူတို့တံပိုးထားတဲ့အကြောင်းပြောကြရမှာစကလုံးတွေအစားလက်တွေဆောင်ရွက်ချက်တွေချမှတ်နိုင်ရေးနည်းလမ်းတွေလေ့လာဖို့အခုကျင်းပတဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာညီလာခံဟာနိုင်ငံတွေအတွက်အခွင့်အရေးတစ်ရပ်ဖြစ်တယ်လို့တန်အမတ်ကြီးကပြောကြားခဲ့ပါတယ
်။ They can appoint ambassadors for religious freedom or special envoys for it. They can host
ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာတန်အမတ်တွေကိုအစိုးရတွေအနေနဲ့သတ်မှတ်တောင်းဝန်ပေးနိုင်ပါတယ်။ဘာသာရေးလွတ်လပ်ခွင့်ကိုမြင့်တင်ဖို့သူတို့နိုင်ငံဒါမှမဟုတ်ဒေသတွင်းမှာညီလာခံတွေကိုဦးစီးကျင်းပနိုင်ပါတယ်။သူတို့နိုင်ငံဒီမှာရှိတဲ့လူထုအခြေပြုအဖွဲ့အစည်းတွေဘာသာရေးအဖွဲ့အစည်းတွေနဲ့ဆွေးနွေးပွဲတွေပြုလုပ်နိုင်ပါတယ်။ယုံကြည်မှုအခြေပြုအတိုင်းအဝိုင်းတွေရဲ့စိုးရိမ်မှုတွေဘာတွေလဲဆိုတာကြားနာနိုင်ဖို့အစိုးရအရာရှိတွေအနေနဲ့သူတို့တွေနဲ့ပုံမှန်တွေ့ဆုံနိုင်ပါတယ်။
အမေရိကန်တည်ထောင်စုမှာဘာသာရေးလွတ်လပ်ခွင့်ကိုကာကွယ်ဖို့နဲ့မြင့်တင်ဖို့ဆိုတာနိုင်ငံတည်ထောင်ကလေးကတရေတီလာခဲ့တာဖြစ်တယ်လို့သံမတ်ကြီးဘရောင်းဘက်ကပြောပါရယ်အခြားနိုင်ငံတွေအနေနဲ့သူတို့ရဲ့နိုင်ငံဒေသနဲ့ပြည်သူတွေကြားမှာဒီလိုဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးအခြေအနေကိုတိုးတက်အောင်ဆက်လက်လက်တွေ့ဆောင်ရွက်ဖို့အားပေးနိုင်ရေးဘာသာရေးလွတ်လပ်ခွင့်တိုးတက်ဖြစ်ထွန်းမှုဆိုင်ရာညီလာခံဟာအခွင့်အလမ်းတစ်ရပ်ဖြစ်တယ်လို့သူကပြောသွားပါရယ်ရှင်
အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။တရရှင်တို့ကနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘမဟုတ်ကြောင်းထပ်မံပြီးတော့အတိပေးအပ်ပါတယ်ခင်ဗျာ။ VOA ကကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကတင်ပြပေးပါလိမ့်မယ်။
2019ခုနှစ်အတွက်အမေရိကန်ပြည်ထောင်စုကာကွယ်ရေးအသုံးစရာဆိုင်ရာဥပဒေမူကြမ်း NDAA ထဲမှာမြန်မာနိုင်ငံပေါ်အရေးယူရေးနဲ့ဆိုင်တဲ့အပိုက်တွေပါမလာတော့ပဲခြံထားတဲ့ပေါ်အထက်လူတော်လူနည်းစုစီကံထိန်းသိမ်းရေးခေါင်းဆောင်ဒီမိုကရက်အထက်လူတော်မရစ်ချက်ဒေါ်ပင်ကတောက်ကြံနေလူတော်စီဝေးတွင်ဝေဖန်ပြောဆိုရဲလို့ Washington DC အခြေစိုက် Roll Call သတင်းဌာနရဲ့သတင်းတစ်ပုဒ်မှာရေးထားပါတယ်အထက်လူတော်လူများစုခေါင်းဆောင် Mitch McConnell ကြောင့်အော်လူတော်မူကြမ်းတဲ့ကပြဋ္ဌာန်းချက်တွေဆက်ပြီးပါမလာတော့တဲ့သဘောမျိုး Mr. Durbin ကယူညွန့်ပြောဆိုပါတယ်မစ္စတာဒေါ်ဘင်လွှတ်တော်မှာစကားပြောပြီးတဲ့နောက်အော်လူတော်လက်ထောက်သူက NDAA ထဲမှာမြန်မာနိုင်ငံပေါ်တန်ခတ်အရေးယူမှုတွေမပါရဘူးဆိုတော့အထက်လူတော်လူများစုခေါင်းဆောင်ကအခိုင်အမာပြောထားပါတယ်လို့ Roll Call သတင်းဌာနကိုအတည်ပြုပြောဆိုပါတယ်။ရခိုင်ပြည်နယ်ကနေအင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းနေစီတဲ့ရိုဟင်ဂျာတွေထွက်ပြေးခိုလုံသွားတာနဲ့ပတ်သက်ပြီးကုလသမဂ္ဂလူညွေးကောင်စီမှတကပွင့်ဆွေးနွေးမှုလုပ်မှာဖြစ်တဲ့အကြောင်းလူညွေးကောင်စီလက်ချောက်ဥက္ကဋ္ဌဖြစ်ဩဂုတ်လတရနေ့မှာစတင်တာဝန်ယူတဲ့ပြည်ထောင်နိုင်ငံတာဝန်ကြီး Karen Pierce ကဗိုလ်ထူးနေ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။ကနေဒါနိုင်ငံဝင်းနီဖက်လူခွင့်ရေးပြတဲ့မှာထိဆွဲထားတဲ့နိုင်ငံတော်တပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့ရုပ်ပုံကိုဖယ်ရှားတော့မယ်လို့ပြတဲ့တာဝန်ရှိသူတူကိုကိုကပြီးကနေဒါသတင်းမီဒီယာတွေမှာရေးထားပါတယ်။လူခွင့်ရေးပြတဲ့မှာလူခွင့်ရေးကောက်ွယ်သူများနဲ့အမှတ်တိုက်များဆိုပြီးနှစ်ကာလလိုက်ဖော်ပြထားတဲ့ပြောက်ွက်ကနေဒေါ်ဆန်းစုကြည်ရုပ်ပုံကိုဖယ်ရှားမှာဖြစ်တယ်လို့ပြတဲ့တာဝန်ရှိသူတူဖြစ်တဲ့အန်ဂျလာကက်စီပြောတာကိုကိုကပြီးသတင်းတွေမှာရေးထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားဒေသကစခန်းတွေထဲမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေအနေနဲ့မုတ်တုံမှုအပြင်းထန်ရွာသွန်းတဲ့အတွက်ရေကြီးမဲ့အန်ဒရယ်ကနေလွတ်နိုင်ဖို့လူရေအတွက်4000ကိုဘေးကင်းတဲ့နေရာတွေကိုရွှေ့ပြောင်းပေးထားပြီးနောက်ထပ်ရွှေ့ပြောင်းဖို့လည်းစီစဉ်ထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အဲဒီဒုက္ခသည်တွေကသူတို့ကိုသူတို့ရိုဟင်ဂျာလို့သုံးလုံးဖော်ပြပြောဆိုသလိုကုလသမဂ္ဂနဲ့နိုင်ငံတကာကလည်းအဲဒီအတိုင်းသုံးလုံးပြောဆိုပေမဲ့မြန်မာအစိုးရဘက်ကတော့အဲဒီအခေါ်အဝေါ်ကိုအခုချိန်ထိတရားဝင်တိမတ်မပြုပါဘူး။ကုလူပါလုံဒုက္ခသည်စခန်းတွေကရွှေ့နှုတ်ထူတဲ့တောင်ကုန်းတွေပေါ်မှာနေထိုင်ကြတဲ့ဒုက္ခသည်2000ဟာပြင်းထန်တဲ့မိုးတောင်ကိုအစိုးဆုံးခံစားကြရသူတွေဖြစ်တယ်လို့ဦးချီယခင်ဦးချူရဲ့အရာရှိက VOE ကိုပြောပါရယ်ခင်ဗျာ
ထိတဲရောက်မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကုကျော်ကျသိန်းညင်ညာသွားခဲ့တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကုညံမိုးရောင်ဖြစ်ပြီးတော့အတန်းမိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Allison ဖြစ်ပါတယ်ဦးထုတ်လို့နဲ့တင်လာရတဲ့အစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိ9.16 16နဲ့24လို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးမှာပါ VOE ကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်တောသားရှင်အားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးရပါခင်
This program has come to you from the Voice of America, Washington.